Welcome to the Voice of America in Burmese.
ဒီအောင်ကြွေးတဲ့ညညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2024ခုနှစ်ဇန်နဝါရီလ1ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုဒီမှာဆန်တော်ချိန်ည9:00ကနေ10:00လိုင်းတူမီတာ1925 30နဲ့ဒိုင်းလိုမီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီခင်ဗျာညတော်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆရာမယ့်တရင်နေမှာတော့ American ပြည်အောင်စုစုံစမ်းစစ်ဆေးဗျူ FBI အကြီးအကဲတွေခန့်အပ်လို့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ထိုင်းငါးပန်းဆက်လေတွေကိုမြန်မာရေတပ်ကပစ်ကတ်ခဲ့မှုတွေထိုင်းဝန်ကြီးချုပ်ကကန့်ကွက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုကိုရန်နယ်နဲ့အတူပြောပြပြီးတော့မှာပါ
။ဟုတ်ကဲ့ပါ။တရင်နေပြီးတဲ့နောက်မှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ပတ်စင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာတော့မြန်မာစစ်ကောင်းဆောင်တွေပေါ်မှာ ICC နိုင်ငံကရာဇဝတ်တရားရုံးကဖမ်းရမ်းထုတ်ဖို့ကြိုးစားပွမ်းလာနေပတ်သက်ပြီ
းတော်နိုင်ရေးဒီဘက်21ရာဇဝတ်မှာဒီလိုမျိုးကျူးလွန်မှုတွေကိုလုပ်မယ်ဆိုလို့ရှိရင်ဘယ်သူမှတော့ပြစ်ဒဏ်ကျင်းလို့ခွင့်မရဘူးပေါ့နော်အဲတရားမျှတမှုကိုပြန်လည်ပေါ်ဆောင်ဖို့လို့တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတဲ့သတင်းစကားကိုတော့ပထမအစ်စ်ပေးတယ်လို့ကျွန်မဒီ
အန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားဝန်ကြီးဒေါ်စင်မောင်ပြောသားဖြစ်ပါတယ်အပြည့်စုံကိုမကြာခင်မှာနားဆင်ဖို့ရှိပါတယ်ဒါပြင်နောက်ထပ်ပတ်စင်ကဏ္ဍတွေဖြစ်တဲ့ရွန်ဂျာတို့ရဲ့မျော်လင့်ချက်ကမ္ဘာမြေမှာမီဒီယာမြင်ကွင်းမြင်ကွင်းချက်မဆူများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီပတိုင်းကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဗျူ FBI ကိုအမျိုးသားလွှမ်းမိုးရေးအရာရှိဟောင်းလက်ဖြင့်သူ့ဘော်တစ္ဆာရှိသူတူလည်းဖြစ်တဲ့ Cash Patel ကိုဥဆောင်စီလိုတဲ့အကြောင်းရွေးကောက်ခံသမ္မတ Donald Trump ကပြောလိုက်ပါတယ်။လက်ရှိ FBI ညွှန်ကြားရေးမှူး Christopher Wray နေရာမှာအစားထိုးလိုတဲ့ရွေးချက်ကိုမနေ့ကပဲပြောလိုက်တာပါ။ပြီးခဲ့တဲ့တစ်ချိန်သမ္မတ Trump ဆိုရလက်ထက်မှာတော့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးနဲ့ကာကွယ်ရေးဝန်ကြီးတာဝန်ယူခဲ့ဖို့သူဝန်ကြီးအောင် Patel ဟာ FBI ရဲ့ထောက်လှမ်းရေးတရင်စုဆောင်းမှုတွေကိုဖျက်သိမ်းပြီးသမ္မတ Trump ရဲ့မူဝါဒတွေကိုမထောက်ခံတဲ့ဝန်ထမ်းတွေကိုဖယ်ရှားဖို့တိုက်တွန်းမှုသူဖြစ်ပါတယ်။ FBI ရဲ့အကြီးမားဆုံးပြဿနာထောက်လှမ်းရေးတရင်စုဆောင်းမှုဖြစ်ပြီးသူ့အနေနဲ့ဒါကိုဖျက်သိမ်းပြီးပထမဆုံးသူတာဝန်ယူရတဲ့နေ့မှာပဲ FBI Hoover အဆောက်အဦးကိုပိတ်ပစ်ပြီးနောက်တစ်ရက်မှာပြတိုက်လုပ်ပြမယ်လို့ Conservative Wari ရှောင်ရန်ရဲ့ရုပ်သံစီစဉ်မှာပြီးခဲ့တဲ့စက်တင်ဘာလတဲ့ဝန်ကြီးအောင် Patel ကပြောဦးပါတယ်ဒီအဆောက်အဦးမှာအလွတ်လုံနေတဲ့ဝန်ထမ်း9000ကိုလည်းနိုင်ငံအနှံ့ငယ်ရာဇဝတ်သားတွေကိုရဲတွေလိုလိုက်ဖမ်းခိုင်းမယ်လို့လည်းပြောဆိုကြတာပါလက်ရှိ FBI အကြီးအကဲ Ray ကတော့အရင်သမ္မတတက်တန်းမှာပဲ Trump ကခန့်အပ်ခဲ့တာဖြစ်ပြီးစနစ်တက်တန်းကတော့2029ခုနှစ်ချက်မှာကုန်ဆုံးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းငါးဖမ်းဆက်လီတွေကိုမြန်မာရေတပ်ကပြစ်ခတ်ခဲမှုအတွက်ကန့်ကွက်လိုက်တောင်းထိုင်းဝန်ကြီးချုပ်ဖရုံတန်ရှင်နဝတ်ကဒီကနေ့ပဲပြောလိုက်ပါတယ်မနေ့တုန်းကပြစ်ခတ်မှုကြောင့်ထိုင်းရေလုံသားတဦးရေနစ်သေးဆုံးပြီးနှစ်ဦးထဏ်ရာရခဲ့သလိုရေလုံသားဒါဇင်နဲ့ချီကိုလည်းဖမ်းဆီးသွားခဲ့တာပါမြန်မာရေပိုင်းနဲ့ထိုင်းဝင်ရောက်လာတာကြောင့်ထိုင်းငါးဖမ်းဆက်လီတွေပြစ်ခတ်ခဲ့တာလို့ပြောဆိုနေတာကိုလည်းထိုင်းဝန်ကြီးချုပ်ကမေးခွန်းထုတ်ခဲ့ပါတယ်ထိုင်းကာကွယ်ရေးဝန်ကြီးကတော့ငါးဖမ်းဆက်လီ15ဆင်းအနက်2ဆင်းအားထိုင်းနိုင်ငံတောင်ပိုင်းရနောင်းနီမြန်မာရေပိုင်းနဲ့ထဲရေမိုင်4 5မိုင်ကျော်လောက်ရောက်နေခဲ့ကြောင်းအစောပိုင်းမှာပြောဆိုထားတာပါထိုင်းဝန်ကြီးချုပ်ကတော့မြန်မာရေပိုင်းနဲ့ထဲငါးဖမ်းဆက်လီတွေရောက်နေကြောင်းတိတိကျကျမပြောနိုင်ကြောင်းနဲ့ဘလို့ချင်းနေမျိုးမှာပဲဖြစ်ဖြစ်ကြမ်းဖက်ဖြစ်ရှင်းတာကိုအမပေးကြောင်းလဲသတင်းတော့တွေကိုပြောခဲ့ပါတယ်အဖြစ်ပြက်နဲ့ပတ်သက်လို့အသေးစိတ်သိရဖို့တောင်းခံထားပြီးဖမ်းဆီးခံထားတဲ့ငါးဖမ်းသမား32ယောက်ထဲက4ယောက်ကိုချက်ချင်းပြန်လွှတ်ပေးဖို့ကြိုးပမ်းနေတယ်လို့လည်းပြောပါတယ်ပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကတော့လက်လောတစုံတရာပြောဆိုတာမရှိသေးပါဘူးအားသုံးဖြစ်ရှင်းတဲ့ကိစ္စပေါ်ကန့်ကွက်ကြောင်းထိုင်းကာကွယ်ဝန်ကြီးဖုန်ထမ်းဝီချာချိုက်ကဒီစာပေးပို့ထားပြီးတော့အသေးစိတ်ဖြစ်ရှင်းဖို့နဲ့ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံရဲ့ဝန်ကြီးမရစ်ကလည်းဒီအခုဖြစ်ရအတွက်စိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးတော့ဖြစ်ရကိုဖြစ်ရှင်းဖို့နဲ့ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးဆွေးနွေးဖို့မြန်မာတမ်မာကြီးကိုတနင်္လာနေ့မှာဆင့်ခေါ်ထားပါတယ်ခင်ဗျာ
အကူညီပေးရှင်တန်းတွေကိုမချသေးခင်ကလူရခဲ့ကြတဲ့လက်နက်ကင်အုပ်စုတွေရဲ့ချင်းချမှုတွေကြောင့်ဂါဇာဒေသကိုနေဆက်ကပြတ်ပြီးအကူအညီတွေပေးပို့နေတာကိုရပ်ထားမှာဖြစ်တဲ့အကြောင်းပါလက်စတိုင်းဒုက္ခသည်ရေးရာကုလသမဂ္ဂအေဂျင်စီ UNRWA ကဒီနေ့ပဲပြောလိုက်ပါတယ်။ဣသရေလနိုင်ငံနဲ့နေဆက်ဂါဇာပတ်ချံကခါရင်ရှလွန်လမ်းကြောင်းဟာအနေအများလာနေတဲ့အကြောင်း UNRWA အကြီးအကဲဖီလစ်လာဇာရီနီက ဒီနေ့ပဲပြောခဲ့တာပါ။ဣဇွေးနဲ့ဂါဇာဒေသကြားကုန်ပစ္စည်းတင်ပို့ဖို့ခွင့်ပြုထားတဲ့တခုတည်းသောလမ်းကြောင်းမှာနိုဝင်ဘာလလယ်ကထရက်ကား100နီးပါးလက်နက်ကင်အုပ်စုတွေလူရတာခံခဲ့ရပြီးမနေ့ကလည်းလူရမှုတစ်ခုဖြစ်ခဲ့တယ်လို့ UNRWA ကြီးကပြောဆိုခဲ့ပါတယ်။ရာသီဥတုအေးအေးလာနေပြီးမိုးရွာတဲ့တံမှာခံစားနေရတဲ့ဂါဇာဒေသမှာထောင်ပေါင်းချီတဲ့လူတွေယာယီတဲတွေနဲ့နေထိုင်နေရပြီးနိုင်ငံတကာအကူအညီတွေကိုအားထားနေရချင်းအကူအညီပေးဖို့တဲ့စီစဉ်ရပ်ဆိုင်းလိုက်တာကြောင့်စာနာမှုဆိုင်ရာအချက်အလက်တွေလည်းပိုဆိုးလာနေပါတယ်ခင်ဗျာ
။ဥရောပသမဂ္ဂ EU ရဲ့ထိပ်တန်းသံတမန်အသက်ကာယာကောလတ်နဲ့ဥရောပကောင်စီကြီးကအန်တိုနီယိုကော့စတာတို့ဟာသူတို့လုပ်ငန်းတာဝန်တွေစတင်တဲ့ပထမဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ယူကရိန်းနိုင်ငံကီးမြို့ကိုသွားရောက်ခဲ့ပါတယ်။ကျွန်တော်တို့အနေနဲ့ယူကရိန်းနဲ့တူရပ်တည်ပြီးအကူအညီတွေအပြည့်အဝဆက်ပေးသွားမယ်ဆိုတဲ့သတင်းစကားကိုရှင်းရှင်းလင်းလင်းပြောဖို့ကျွန်တော်တို့ဒီကိုလာခဲ့တာဖြစ်တယ်လို့ EU ကောင်စီကြီးကအန်တိုနီယိုကော့စတာကသူတို့နဲ့အတူလိုက်ပါလာတဲ့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ယူကရိန်းစစ်ပွဲ၃နှစ်နီးပါးကြာမြင့်လာပြီးအန်ဒီအကြီးမားဆုံးရင်ဆိုင်နေရချိန်မှာ EU ခေါင်းဆောင်အသစ်တွေအနေနဲ့ယူကရိန်းဆွေးရောက်ကိုခိုင်မာဆက်လက်ထောက်ခံတယ်ဆိုတာကိုပြသချင်းနေတာပါ။ယူကရိန်းနိုင်ငံရဲ့အခြေအနေကအလွန်ကိုစိုးရိမ်စရာကောင်းကြောင်းဒါပေမဲ့ရုရှားဘက်မှလည်းကြီးကြီးမားမားပေးဆက်ခဲ့ရတယ်ဆိုတာရှင်းပါတယ်လို့အက်စတိုးနီးယားဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ကောလတ်ကပြောပါတယ်အမေရိကန်မှာလာမဲ့ဇန်နဝါရီလမှာထရမ့်အစိုးရတက်လာပြီးနောက်ပိုင်းအမေရိကန်စီကအကူအညီတွေနဲ့ပတ်သက်ပြီးမေးခွန်းတွေဖြစ်ပေါ်နေသလိုယူကရိန်းအစိုးရအနေနဲ့လည်းငြိမ်းချမ်းရေးသဘောတူစာချုပ်ကိုမထိုးချင်ပဲထိုးလာရနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေလည်းဖြစ်နေပါတယ်ခင်ဗျာ
စီးပွားနိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့အလက်ပိုရဲ့အချက်ချာနေရာအများစုကိုထောင်နဲ့ချီရဲ့သဘုံနဲ့တင်ပက်လိုက်ပြီးလေစစ်ကိုထိန်းချုပ်လိုက်သလိုအနီးအနားဒေသတွေကိုလည်းရုတ်တရက်ထိုးစစ်ဆင်တက်ခတ်ခဲ့ပါတယ်။အစိုးရတပ်ဖွဲ့တွေကထိုးစစ်ကိုခုခံမှုမရှိတော့နည်းပါတယ်လို့လည်းလက်နက်ကင်အဖွဲ့တွေနဲ့တက်ကြွလှုပ်ရှားသူတွေကပြောဆိုထားပါတယ်။လေစစ်ကိုတင်ပက်လိုက်ကြောင်းသဘုံတွေကလည်းကြီးညာခဲ့ပြီးလေစစ်ထဲမှာရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းဖော်ပြခဲ့ကြတာပါ။သဘုံအဖွဲ့တွေကအနီးအနားဒေသတွေကိုပါဆက်လက်ထိုးစစ်ဆင်နေမှာ2016ခုနှစ်တုန်းကအစိုးရတပ်တွေတက်တုတ်ခံရတဲ့မြောက်ပိုင်းဟာမာကမြို့တွေရွာတွေကိုလည်းတင်ပက်ခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။ Google ဆာပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ Ranger တို့ရဲ့မျောလင်းချက်အစည်းအဝေးကိုတင်ဆက်ပေးမှာပါ။ရခိုင်ပြည်နယ်အတွင်းအရခတက်တော် AA နဲ့စစ်ကောင်စီတက်တို့ကြပြင်းထန်နေတဲ့တိုက်ပွဲတွေမှာအသက်ဘေးကနေလွတ်အောင်တိမ်းရှောင်ပြေးနေရတဲ့ Ranger တွေပါဝင်ဒေသခံပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုလူသားစံမှုစာနာစိတ်တွေနဲ့နိုင်ငံကဆန်ဥပဒေတွေကိုလိုက်နာချင်းကပ်ဖို့ NUG ဒူးဝန်ကြီးကအကြံပြုတိုက်တွန်းလိုက်ပါတယ်။ NUG ဒူးဝန်ကြီးဦးအောင်ကျော်မို့ကိုမတ်စုမုံကဆက်သွယ်ပြီးမြန်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဝန်ကြီးဦးအောင်ကျော်မို့ရှင် VOE ကိုအချိန်ပေးပြီးဆက်သွယ်ခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာမဆုံ
ဟုတ်ကဲ့ကျွန်မဒီကနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့ဒီရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေကတော်တော်လေးကိုပြင်းထန်နေတယ်စစ်ရေးပဋိပက္ခတွေကလည်းတနေ့နဲ့တနေ့ပိုပြီးတော့မှကြီးထွားလာနေတဲ့အနေအထားမှာရှိတယ်အဲ့တော့ဒေသမှာရှိတဲ့ရခိုင်ဒေသခံဒီတိုင်းရင်းသားတွေရောအဲ့ဒီမှာရှိနေတဲ့မိသင်းနေထိုင်နေတဲ့ဒီရိုဟင်ဂျာမွတ်စလင်တွေအပါအဝင်အဲ့ဒီမှာရှိနေတဲ့တခြားတိုင်းရင်းသားမျိုးနွယ်စုတွေအကုန်လုံးကဒီလိုမျိုးအယမ်းစစ်မီးကြီးလာနေတဲ့အခြေအနေနဲ့စစ်ရေးပဋိပက္ခပြင်းထန်လာနေတဲ့အခြေအနေမှာထွက်ပြေးတိမ်းရှောင်ရတာတွေရှိတယ်ခုနနေအိမ်နေမိရှုခံရတာတွေရှိတယ်ဖမ်းဆီးတပ်ဖြတ်ခံရမှုတွေရှိနေတယ်ဆိုတော့ဒီလိုမျိုးစစ်ရေးပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီဥအောင်ကျော်မိုးတို့အနေနဲ့အဲ့ဒီလက်ရှိမြေပြင်မှာဖြစ်နေတဲ့အခြေအနေပေါ်မှာဘယ်လိုများရှုမြင်သုံးသပ်မိတာရှိပါလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရခိုင်ပြည်နယ်ရဲ့အခြေအနေကတော့တခြားဒေသတွေရဲ့အခြေအနေနဲ့နိုင်ရှင်းနေဆိုလို့ရှိရင်တော့နည်းနည်းတော့ရှုပ်ထွေးတဲ့အခြေအနေရှိတယ်ဆိုတာမေးခွန်းထုတ်ပြန်မှလို့လည်းအဲမေးခွန်းဖြစ်ပါတယ်ပေါ့လက်တလောအခြေအနေကတော့ကျွန်တော်တို့အစိုးရဖွဲ့အနေနဲ့အတက်နိုင်ဆုံးအနေကဒီစောင့်ကြည့်နေတယ်မှတ်တမ်းမှတ်ရလို့လည်းကောက်ခံနေတဲ့အလုပ်တွေလုပ်ဖို့တိပေါ့ဟိုတနိုင်ငံလုံးအတိုင်းအတာနဲ့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကုလသမဂ္ဂကနေကောက်ခံတဲ့မှတ်တမ်းမှတ်ရရကျွန်တော်တို့လူ3တန်းကျော်လောက်ကလက်တလောကတော့ internally displaced ပေါ့နော်ရှေ့ပေါင်းဒီစစ်ပေးရှောင်နေရတဲ့အနေအထားရှိတယ်။အဲ့ဒီခေတ်မှာကတော့အများဆုံးကတော့ရခိုင်ပြည်နယ်မှာဖြစ်နိုင်တယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်နယ်မှာငကိုကလေးကကျွန်တော်တို့ကဟိုရိုဟင်ဂျာတွေပါဝင်ရခိုင်လူမျိုးစုတွေကလည်းအများဆုံးရှိပြောင်းဒီစစ်ပေးရှောင်နေရတဲ့အနေအထားရှိတယ်ပေါ့။လူသားချင်းစာနာထောက်ထားမှုအခြေအနေကလည်းအရင်ဆိုးရတဲ့အခြေအနေမှာရှိတယ်ပေါ့။အထူးသဖြင့်နိုင်ငံတကာဖွဲ့စည်းတွေကအာရင်တုန်းကဟိုပေးခဲ့တဲ့အကူအညီတွေထောက်ပံ့တွေကအဲ့ဒီရိုဟင်ဂျာတွေတော့မဟုတ်ဘူးတခြားလူမျိုးစုတွေပါဝင်ပေါ့ဒီလက်လန်းမှုမရှိတဲ့ခါကျတော့ရေရှည်မှာယောဂါတွေဖြစ်ပွားမှု နောက်ပြီးတော့ဒီခလေးတငယ်တွေအာဟာရချူတွေမှုတွေကုဝင်ဆောင်အမျိုးသမီးတွေရရှိနိုင်တဲ့ဒီယောဂတွေရရှိနိုင်တဲ့အနေထားမှာရှိတဲ့အခါကျတော့အခြေအနေကတော့အရန်ဆိုးရင်ရတဲ့အခြေအနေရှိတယ်နော်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံတကာဖွဲ့စည်းတွေနဲ့ထိတွေ့ဆက်ဆံမှုတွေလုပ်တိုင်းဒီပုံမှန်မဟုတ်တဲ့လူသားချင်းစာနာထောက်ထားမှုနည်းလမ်းတွေပေါ့နော်ကြာရှင်ပြီးတော့ကျွန်တော်တို့ကဒီရေးဖို့ခြေအနေကိုတုံ့ပြန်မှုလို့ဆိုတဲ့ကတော့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီရခိုင်ပြည်နယ်ကအရင်တုန်းကလည်းလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်ပြိပခါတွေဖြစ်ခဲ့တဲ့ခါကြတော့ကုလသမဂ္ဂပါဝင်နိုင်ငံတကာကရောဒီလူခွေဖွဲ့စည်းတွေဘက်ကရောဒီလိုအခြေအနေမျိုးတွေတကြောပြန်ဖြစ်လာမှာဘူးဆိုရင်တကြီးဖြစ်နေကြတယ်အဲ့တော့အခုလက်ရှိစည်ရေးအားသာနေတဲ့ AA အရခတက်တော်နဲ့ပတ်သက်ပြီးတော့လည်းဒီလိုလူခွေချုပ်ဖောက်မှုတွေရှိလာနိုင်မှာဘူးဆိုရင်တကြီးနဲ့တတိပေးနေတာတွေရှိတယ်ထုတ်ပြန်နေတာတွေရှိတယ်ပေါ့နော်ဆိုတော့ဒီလိုအခြေအနေအနေအထားပေါ်မှာအခုလက်ရှိဒီစစ်တပ်ပူးပေါင်းပြီးတော့မှတချို့လူရင်းများဖွဲ့စည်းတွေဘက်ကပူးပေါင်းတိုက်စစ်ဆင်နေတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့လည်းမေကွန်းထုတ်စရာတွေဖြစ်လာနေတဲ့အနေအထားရှိတယ်လို့ပြောတယ်ဆိုတော့အာရခတက်တော်ဘက်ကလည်းနိုင်ငံတကာအဖွဲ့အစည်းတွေတခြားသောမိဖက်အဖွဲ့အစည်းတွေအနေနဲ့အချိန်မီွေးမြေပြင်မှာလာပြီးတော့မှစောင့်ကြည့်ပြီးတော့မှဒီဟာနဲ့ပတ်သက်ပြီးတော့စနစ်တကျစုံစမ်းလေ့လာပါဆိုပြီးတော့လည်းပြောဆိုနေတာရှိတယ်ဆိုတော့ဒီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ဝင်ကြီးဌာနအခုအနေနဲ့ပေါ့နော်ဒီလိုအနေအထားပေါ်မှာဘယ်လိုမျိုးဟိုဒီမိဖက်အဖွဲ့အစည်းတွေနဲ့ရောနိုင်ငံတကာအဖွဲ့အစည်းတွေနဲ့ရောပူးပေါင်းပြီးတော့မှလက်ရှိမြေပြင်မှာတကယ်ဖြစ်နေတဲ့အခြေအနေအနေအထားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုပူးပေါင်းဆောင်ရွက်နေတာတွေရှိလဲဘယ်လိုစုံစမ်းဖော်ထုတ်နေတာတွေရှိပါလဲရှင
့်အရင်တုန်းကလည်းဒီ2012 2019မှာစစ်ကောင်စီကရခိုင်ပြည်နယ်တခွင်မှာပေါ့လေဒီအမြဲတမ်းသူထုတ်သုံးနေကြဝက်ဖဲကိုသူထုတ်သုံးနေပေါ့ဒီကလူမျိုးရေးဘာသာရေးကိုသူကလဲ့ပြီးတော့ဒီထုတ်သုံးပြီးတော့လီဒီလူတိုင်းဝမ်းနှစ်ခုကြာမှာလူမျိုးရေးဘာသာရေးတင်ဒန်ဆောင်တဲ့ပဋိပက္ခတွေဖြစ်လာဖို့အတွက်သူလုပ်ခဲ့တဲ့ဟာတွေရှိတယ်။အဲ့တော့2021အာဏာသိမ်းပြီးဟိုစူးစမ်းပြီးနောက်ပိုင်းမှာလည်းအလားတတန်တူတဲ့လှုပ်ရှားမှုတွေသူဆောင်ရွက်ခဲ့တယ်။သို့တော့အစပိုင်းမှာသူမအောင်မြင်ခဲ့ဘူး။ဒါပေမဲ့ဒီ2020ဆက်စပ်ရေးနောက်ပိုင်းမှာရခိုင်ပြည်နယ်မှာဆက်စပ်ပြီးဖြစ်ပေါ်လာတဲ့အခြေအနေတွေမှာသူလူညာလက်နက်ကန်ဖွဲ့စည်းလို့နာမည်ပေးထားတဲ့ဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကသိရတယ်ပေါ့။ဆိုတော့ဒီလိုအခြေအနေမျိုးမှာရိုဟင်ဂျာတွေအားလုံးကဒီထဲမှာစစ်ကောင်စီနဲ့တွားပြီးတော့ပူးပေါင်းနေတာမဟုတ်ဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့ကသတိချက်ဖို့လိုတယ်ပေါ့ရိုဟင်ဂျာ6သိန်းပြည်တွင်းမှာရှိတယ်ပြည်ပမှာရိုဟင်ဂျာဘင်္ဂလားဒေ့ရှ်မှာတန်းလောက်ရှိတယ်ဒီထဲမှာလက်ချူရီလူရတယ်ဒါမှမရှိပမာဏချင်းအဲတိုင်းတာတူဒီနေပါတဲ့လူတစုကပေါ့နော်စစ်ကောင်စီနဲ့သူတို့ရဲ့ကြိုးမြတ်အလုံးကပါဝင်ချင်းအချင်းဒီအားလုံးကချုပ်ငုံပြီးတော့စုပေါင်းတာဝန်ခံရမယ်ဆိုတော့ကျွန်တော်တို့ကမဖြစ်သင့်ဘူးလို့ဒါယုံကြည်မရှိဘူးလို့ယူဆတယ်ပေါ့တစ်ဖက်မှာလည်းပဲဒီလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဟာကတော့ဒီလူဝင်ကြတွေဘက်ကတော့ AA ကဒီတိုက်ပွဲတွေဖော်ဆောင်တဲ့အခါကျရင်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတော့ပြောတယ် AA ကတော့သူမဟုတ်ဘူးဆိုပြီးတော့ငင်းတဲ့အနေထားမျိုးတွေရှိတဲ့အခါကျတော့ဒီဟာကိုပုံမှန်တမက်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့ပေါ့လေထင်တာမြင်တာရှိတဲ့တာဝန်ခံမှုတာဝန်ယူမှုဟာတွေရှိအောင်လုံနိုင်တော့ဒီပြဿနာကိုကျွန်တော်တို့ကပြည်လည်နိုင်အောင်လုံနိုင်မယ်လို့ယူဆတယ်ပေါ့အဲ့တော့ဒီလိုအခင်းချင်းမှာစစ်ကောင်စီရဲ့ကျွန်တော်တို့ကဒီဖန်တီးထားတဲ့ quyền တွေကိုမဝင်သွားဘဲနဲ့နိုင်ငံရေးအမြင်မြင်ရှိပေါ့ကျွန်တော်တို့သမရကြီးကလည်းဒီဟာနဲ့ပတ်သက်ပြီးတော့ဆိုရွားဖွဲ့စီမွေထဲမှာဒီလမ်းညွှန်ကြားထားတာဝန်ကြီးဌာနတွေတည်တည်ကိုဒီဟာနဲ့ပတ်သက်ပြီးရှိရခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါအဲ့တော့ပြီးခဲ့တဲ့2012 2019လောကဆိုလို့ရှိရင်ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ကနေတဆင်မှာထွက်ပြေးတိမ်းရှောင်ပြီးအသက်ဘေးကနေလွတ်အောင်ပြေးနိုင်ခဲ့ကြတယ်2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းအခု2024အထိမှာဘယ်ကောင်မှပြေးလို့မရတဲ့အနေအထားရှိတယ်ပေါ့နော်ရခိုင်ဒေသခံတွေကတော့အေးထိန်းချုပ်နေမိတွေထိပြေးတယ်တချို့ရိုဟင်ဂျာဒီတက်ကြီးရွယ်အိုတွေကလေးတငယ်တွေမိသားစုတွေကဒီနယ်စပ်တွေမှာရှိတဲ့ထွက်ပေါက်တွေလည်းပြေးလို့မရအောင်ဘင်္ဂလားဘက်ကလည်းသွားလို့မရအောင်ဆိုတော့စစ်ပေးပဋိပက္ခတွေကြားမှာပိတ်မိနေတဲ့ဒီတိုင်းရင်းသားလူနည်းစုတွေရိုဟင်ဂျာမွတ်စလင်တွေအပါအဝင်တခြားတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ဗမာကူညီဆောင်ရွက်ပေးဖို့အတွက်နိုင်ငံတကာအဖွဲ့အစည်းနဲ့ကုလသမဂ္ဂကိုလှုပ်ပေးနေတဲ့အနေအထားမျိုးတွေရောရှိပါလဲရှင့်
အဓိကတော့ဒီလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့အကျင့်ကိုစိုးရတဲ့ဒီလူသားချင်းစာနာထောက်ထားမှုအကျက်တွေပေါ့ဒါလည်းလက်တလောရင်ဆိုင်နေရတဲ့အခြေအနေရှိတဲ့ရခိုင်ပြည်နယ်မှာပေါ့ဒီဟာနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့ထိတွေ့မှုတွေလုပ်တိုင်းကျွန်တော်တို့ဒီအဓိကနေဆက်ချက်ကြုံပြီးတော့ဒီလူသားချင်းစာနာထောက်ထားမှုတွေပြီးနိုင်မှုနောက်ပြီးပြည်တွင်းအဖွဲ့အစည်းတွေကနဲ့တဆင့်ဒီပြီးနိုင်မှုတော့ပေါ့နော်နောက်ပြောဒီကုလသမဂ္ဂဖွဲ့စည်းတွေလက်လန်းမိနေတဲ့လောက်ဒီကွန်ရီတွေကိုလူတို့စီကြည်ကြင်းပြင်းပြင်းနဲ့ပုပ်ပြီးနိုင်ဖို့အတွက်ကျွန်တော်တို့ကစင်တဆိုင်ကန့်သက်တွေကြားတွေကကျွန်တော်တို့ကွန်ရီပံ့ပိုးမှုတွေလည်းကျွန်တော်တို့ကဆောင်ရွက်ခဲ့တာတွေရှိရပေါ့ဒီလူသားချင်းစာနာထောက်ထားမှုကွန်ရီပေးမှုတစ်ခုတည်းနဲ့ကပြီးမြောက်သွားမှာမဟုတ်ဘူ
းတကယ်
ကကွေရှိဖို့လိုတယ်မိမိတို့ရဲ့နေရက်ကိုတိုင်းတာတစ်ခုတည်ငြိမ်သွားတဲ့အခြေအနေဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုကူညီတဲ့အပေါ်မှာမိမိကိုယ်နဲ့သူတို့ချစ်တော်ဖို့သူတို့ရက်တည်နိုင်ပြီးတော့ဘယ်အနေမှာဆောင်ရွက်ဖို့လိုတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်ဝန်ကြီးဦးအောင်ကျွန်မကျေးဇူးအများကြီးတင်ပါတယ်ရှင် VOE ရနေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
NUG လူခွင့်ရေးဒုဝန်ကြီးဦးအောင်ကျွန်မကိုမဆုမွန်က Skype ကနေဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစည်းအဝေးကိုတင်ဆက်ပေးမှာပါမြန်မာစစ်ကောင်းဆောင်တွေပေါ် ICC နိုင်ငံကရာဇဝတ်တရားရုံးကဖမ်းဝရမ်းထုတ်ဖို့ရှင်းနေကြ Karim Khan ရဲ့ကြိုးပမ်းချက်ကိုစစ်ကောင်စီကကန့်ကွက်ခဲ့ပေမဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်ဗိုလ်ချုပ်တွေအတွက်နိုင်ငံကဥပဒေနဲ့အညီရေးယူရေးတရားမျှတမှုလမ်းကြောင်းအဖြစ် NUG အစိုးရနဲ့ရိုဂျာအဖွဲ့အစည်းတွေကကြိုးဆိုခဲ့ကြပါတယ်ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစည်းအဝေးမှာမန်ရင်နိုင်ကတင်ဆက်ပေးထားပါရခင်ဗျာ
After an extensive investigation and careful review of the evidence collected, my office has concluded that there are reasonable grounds to believeThat Senior General and Acting President Min O Lang, Commander-in-Chief of the Myanmar Defence Services, bears criminal responsibility for the crimes against humanity. Susan Yashikare
Thao Thari Gu Jeje Biamye Songzhan Sisi Biye Kama. Myanmar Nangaye Yayi Tamara Tamara Kawai Uzi Jo Bojo Muji Miyang Lai Ha Lu Dadu Bo Julo Ne Yazwe Muri Dwe Tawin Shire Lu Yongji Bu Jo Chong Si Lyo Re Thao Thari Shi Ni Chong.ကျွန်တော်ရုံကကောက်ချက်ချလိုက်ပါတယ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလ31ရက်အတွင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တွေမှာရိုဟင်ဂျာတွေကိုနေရက်ကနေအတင်းကျပ်မောင်းထုတ်မှုနဲ့နှိပ်စက်နှင်းပတ်မှုတို့ကိုကျူးလွန်ခဲ့တာဖြစ်ပါတယ်အခုလိုမြန်မာအစိုးရအစ်မြင့်အရာရှိတအုပ်ကိုဖမ်းဝရမ်းထုတ်ဖို့ကျွန်တော်ရုံရဲ့ရှောက်ထားချက်ဟာပထမဆုံးဖြစ်ပါတယ်နောက်ထပ်လဲလာဖို့ရှိပါတယ်လို့ ICC ရှေ့နေချုပ်ကပြောသွားတာပါဒါဟာမြန်မာနိုင်ငံတပိုင်းချောင်းမှာပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့စစ်ကောင်းဆောင်အဆက်ဆက်အတွက်ပထမဆုံးအကြိမ်နိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့နောက်တစ်ဆင့်တက်လှမ်းနိုင်တဲ့သတင်းကောင်းဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOE ကိုပြောပါတယ
်ဒါတော့ဟိုတစ်ချက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပေါ့နော်မြန်မာနိုင်ငံရဲ့တပိုင်းချောင်းအာဏာသိမ်းတဲ့ဖြစ်စဉ်တိုင်းစစ်ကောင်းဆောင်တွေရဲ့အဆက်ဆက်ကိုကြည့်မယ်ဆိုလို့ရှိရင်အကုန်လုံးကတတရရနဲ့အစာပိုင်းမှာတော့ဟလာဆန္ဒပြကြတယ်တော်လှန်ကြတယ်လက်နက်ကင်တော်လှန်ရေးရောလူစုလှုပ်ရှားမှုရောတမျိုးတွေတောက်လျှောက်ဖြစ်ခဲ့တာပေါ့လေဒါထားပါတော့62ကစလို့ပြီးရင်ကြာကြီးအုပ်ချုပ်သွားပြီးရင်တတရရနဲ့ပြန်ထွက်သွားပြောချင်တာကဘာမှအပြစ်ပေးအရေးယူမှုသူတို့ကျူးလွန်ခဲ့တဲ့တိုင်းပြည်ပေါ်မှာလူစုအပေါ်မှာလူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေတွေပဲတော့ငါမှအရေးယူခံခဲ့ရတာမရှိဘဲနဲ့သာသာရာထွက်သွားတာပေါ့နော်ဆိုတော့ထွက်သွားကိုရနေခြင်းကဘာလို့ဖြစ်စီလဲဆိုတော့သူတို့ကကင်းလွတ်ခွင့်ရတယ်ပြစ်ဒဏ်ကင်းလွတ်ခွင့်အများနဲ့ရခဲ့တယ်ဘာမှပြီးမှာဒီစစ်အာဏာရှင်နေရပေါ့နော်ဆိုတော့ဒီချိန်ကတော့ခုနကဒီလိုဝရမ်းထုတ်ခံရတာတော့ကာကွယ်ဦးစီးချုပ်တယောက်အနေနဲ့ရောဟလာအာဏာသိမ်းစစ်ကောင်းဆောင်အဆက်ဆက်ရဲ့တမိုင်းကြောင်ပြန်ကြည့်ရင်ရောဒါကတော့ပထမဆုံးဖြစ်တယ်ပေါ့နော်ဆိုတော့ဒါကဒီပင်လင်းအခုဒီຫນွေဦးတော်လိုင်းရေးဒီဘက်21ရာစုမှာဒီလိုမျိုးကျူးလွန်မှုတွေကိုလုပ်မယ်ဆိုလို့ရှိရင်ဘယ်သူမှတော့ပြစ်ဒဏ်ကင်းလွတ်ခွင့်မရဘူးပေါ့နော်တရားမျှတမှုဟိုပြန်လဲပေါ်ဆောင်ဖို့လို့တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတဲ့သတင်းစကားကိုတော့ပထမအဆင့်ပေးတယ်လို့ကျွန်မဒီလိုယူဆတယ်အဲဒါကဒီပင်လင်းပဲဟိုတမိုင်းကြောင်းနဲ့ခြီးတဲ့အဲထူးခြားမှုတစ်ခုလို့တော့ကျွန်တော်တို့ပြောလို့ရတယ်ခုနနောက်ဆက်တွဲဘယ်လောက်ထိတကယ်ဘယ်အချိန်ဘယ်လောက်ကြာမလဲအဲဒါကဘယ်လို implement လုပ်မယ်ဆိုတာကနောက်တစ်ပိုင်းပေါ့နော်သို့တော့ဒီလိုမျိုးဝရမ်းထုတ်ခံရတာကတော့မြန်မာပြည်ရဲ့ကာကွယ်ဦးစီးချုပ်တွေတမိုင်းမှာဒါပထမဆုံးလို့ပြောလို့ရပါတယ
်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ICC ခုံရုံးကဆွဲဆိုထားတဲ့အမှုတွေဟာအာဏာမသိမ်းခင်ကဖြစ်ပေမဲ့အခုအာဏာသိမ်းပြီးနောက်ပိုင်းကျူးလွန်မှုတွေမှာလည်းသူဟာတာဝန်အရှိဆုံးဖြစ်နေတဲ့အတွက် ICC ခုံရုံးကဖမ်းဝရမ်းထုတ်ဖို့ကြိုးပမ်းမှုတွေဟာအကျိုးသက်ရောက်မှုရှိနေကြောင်း NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကသုံးသပ်ပါတယ်
။ကြည့်နေတာပေါ့နောက်ဆက်တွဲဘာဖြစ်လို့လဲဆိုတော့အရင်2000 สักคนน้องก็เลยดีกว่าก็ยูซิจูเย่เช่นคอมมานด์ออกมาแบบนี้เลยแต่เดี๋ยวจูนน่ะแบบเช่นอากูอันนั้นตีให้ตัวเลยที่บอกกูแบบสรุปกูเลยตัวแบบบ่เนาะสรุปที่คอนติเนียดีกว่าถ้าหมู่ที่สองเดือนนี้มาแต่มาเราบ่เนาะเรลีเวนซ์สี่เดือนหรือเปล่ามีอะไรบ่ถ้าจำไม่รู้เลยแบบกูรู้มีอยู่ถ้าพาวเวอร์ทูปุลูขึ้นต้องแข่งเดสูกระเดกูก็ตีช้าหมู่ที่สองไปตัวบี
ไคลงเนี่ยตัดติดเลยสิลูกมั่วลูกแต่ที่ลูกมีสั่งยังไงเนี่ยลูกจะมารู้เปล่าลูกยังไงอ่ะคุณลูกไอซีซีเช่นนี้จะกับพาร์เรนท์ทูปูชาวท่าเจ้าฮะโรฮิงญาเรียกจัดตามกันไปยามาปีดูเรียบอนยิ่งเป็นนิสัยนี่เลยอาณาเต็งสิกาวสังปูจงมุจิไม่เอาไหนกูเอเยียอยู่อพยพไปไหนยี่ที่อาณาจามูแลนจางกูยาวเนี่ยบีพีเดสุราเทียนชาจางจะได้ใช้สายยามารู้เห็นจะพูดอุกตาอุทงเข่งกับวิวิกูเปียวไปเลย
ไอซีซีสูดะอินเตอร์เนชั่นแนลคริมินัลโกนายนต์ตะกายาด้วยมูคงยังงานนี้เพาเวอร์เรตทุกเดือนหากะตะข้ามาลีมาพิชิกเขียวจันรู้ในเงามาจันรู้ในเงามาแต่ยังได้หนีกูเรื่อยๆเลยนี่บ่มีอะไรมันหนีบูรู้ยังได้เรื่อยๆลูมิโอโดนตัดเทียมูตะชาแต่ยังได้หนีไปเรื่อยมาลูดามิโอเนี่ยพ่อมายาด้วยมูเรื่อยๆเลยนะดิสิตะกันนี่บ่มีอะไรสิบีเบดองกามาดิลูเพาเวอร์เรตทุกผู้ชาวลาตินทาราบีตะยายงกามาไม่สิบูไอซีซีอันนี้เนี่ย ดีลูชาวลาตินบีโรเพาเวอร์เรนท์ทูปูชาวทาร์เรฮากาตอร์โรลิกูอาญาเสียกองเดตอร์โรลิกูเจเนฟูกองเดบาฟิลูเลสุโรจันรู้ในเงามารูฮิงญาเรมักกาวูนัทเทาเนสเซตีอาณาเต็มีนาวไบมาเอเจมเปสิกาวสองไม่เอาไงกาจันรู้ในเงาตัวในเงาตาอาลงกูเนซีเนียมียาด้วยมูเรจูลูเนเรฮาปอมาดากาจันรู้ด้วยแต่ยามยาตามุยายแลนจังตะคูปอมาชินเนเรสุเรฮาวปอลุยเนบาร์
ดาตอร์โรลิโกทูดูจ้าจ้าตอร์โรลิโกนิบาวมียาสวาตุยมาตะข้ามามาพิเคเรดิโลแพนวันนั้นทุกคู่ทูบูชาวลาตินเนฮากะเอเมตามาอาญาจีเนฟูกาวเนลูจันโอมีมายาคันจีเนมยาวไปมารูฮิงจาริปอยามาสิเตเยยาสเวจูลูมูรีเนปัตตะลูอาร์เจนตินาเตียยูมากบาลงสัญญาเตียสีนปายกุยเนอญีสิกาวซองเนโกยามารูฮิงจาอภเวกุรายเลอมูพ่นเตียสเวสูทาราวะ
ဒီမှာကတော့ကျွန်တော်တို့ရဲ့ပုံရံသူကတော့အကျံပတ်စစ်ထက်ပါပဲဒီမှာကျွန်တော်တို့တင်ထားတဲ့ဟာမှာလဲဖဲဝရန်ထုတ်ဖို့ကျွန်တော်တို့အာဂျင်တီးနာရုံအာဂျင်တီးနာတရားရုံးချုပ်ကနေရှင်းနေကလဲဖဲဝရန်ထုတ်ဖို့ရှောက်လွှာတင်ထားတယ်အဲ့ဒီထက်မှာဘိုးချုပ်ကြီးမင်းအောင်လိုင်းဘိုးချုပ်ကြီးစိုးဝင်းတို့ပြီးတော့စစ်တပ်ကထိပ်ပိုင်းကောင်းဆောင်9ယောက်လောက်ရှိပါတယ်အဲပြီးတော့နောက်ထပ်လေ ခုဖဲဝရန်တခုရှောက်လွှာတင်ထားတဲ့ဟာကဘာလဲဆိုတော့ဒါက deportation case လို့ခေါ်ပါတယ်ကျွန်တော်နိုင်ငံမှာမြန်မာနိုင်ငံမှာစစ်တပ်ကလူသားမျိုးတွေအပေါ်မှာရာဇဝတ်မှုတွေကျူးလွန်တယ်လူမျိုးတို့တပ်ဖြတ်မှုတွေလုပ်ခဲ့တယ်အဲ့ဒီဟာတွေကအဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်သွားတယ်ဒဏ်ရာတန်ချက်တွေနဲ့ပြီးတော့တနတ်ဒဏ်ရာတွေဒဏ်ရာပေါင်းများမျိုးစုံနဲ့ပေါ့နော်ဒီလူရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်သွားတော့ deportation ပေါ့နော်ဒီဘက်မှာရဲရဲဆက်ဆက်အကြမ်းဖက်စစ်တပ်ကတပ်ဖြတ်မှုမျိုးစုံလုပ်ပြီးတော့တစ်ဖက်မှာဟိုဘက်ကိုမောင်းထုတ်လိုက်တယ်မောင်းထုတ်လိုက်ပြီးတော့သူတို့ရောက်ရတဲ့နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံက ICC ရဲ့ signatory ဖြစ်တယ် ICC မှာလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်အဲ့ဒါကြောင့်ဒါကိုပထမဆုံးဖာတူဘန်ဆိုတာကအရင်တုန်းကပေါ့နော်ICC ရဲ့ချင်းနေချုပ်ကဒီဟာကိုအဲ့လို angle ကနေစဉ်းစားပြီးတော့ဒီအမှုကိုဆွဲချက်ထင်တာဖြစ်တယ်အဲ့ဒီအတွက်ကြောင့်အဲ့ဒါကတကယ်တဲ့ဘင်္ဂလားဒေ့ရှ်ကနေ ICC ထိုးထားတဲ့ဒါဘင်္ဂလားဒေ့ရှ်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်က ICC ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ကနေဒီအမှုကိုလုပ်တာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ Universal Jurisdiction Argentina မှာကြတော့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့လူဝင်ကြတွေကိုအကြမ်းဖက်စစ်တပ်ကရဲရဲဆက်ဆက်တပ်ဖြတ်ပြီးတော့စီအဲလူသားမျိုးတွေအပေါ်မှာရာဇဝတ်မှုတွေကျူးလွန်တဲ့ထောင်ပေါင်းများစွာသောလူဝင်ကြတွေကိုတပ်ဖြတ်တယ်။ဒီလိုကျန်းဆိုးဝါးလာတဲ့ရာဇဝတ်မှုတွေကိုကျူးလွန်တဲ့နိုင်ငံတစ်နိုင်ငံမှာအဲ့လိုရဲရဲဆက်ဆက်ရာဇဝတ်မှုတွေဆိုးဝါးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုတော့အဲ့လိုနိုင်ငံတစ်နိုင်ငံမှာအဲ့လိုလုပ်ပြီးဆိုရင် တခြားနိုင်ငံတနေငယ်မှာအမှုဖွင့်လို့ရတယ်အဲ့လိုအနေနဲ့ကျွန်တော်တို့အနေနဲ့အာဂျင်တီးနားမှာဒါကအမှုဖွင့်ပြီးတော့ under universal jurisdiction case up အောက်မှာပေါ့နော်အဲ့လိုနိုင်ငံတနေငယ်မှာကျွန်တော်တို့အဲ့လိုလုံးအမှုဆွဲလို့ရတယ်အဲ့ဒါကြောင့်အဲ့ဒီအာဂျင်တီးနားမှာကျွန်တော်တို့တရားဆွဲနေဖြစ်တယ
် ICC ရှေ့နေကျုပ်ရဲ့ရှောက်ထားချက်ဟာရိုဟင်ဂျာတွေအတွက်တမကဆရာနာတိန်းနာကိုစန့်ကျင်နေတဲ့မြန်မာပြည်သူတွေအတွက်သတင်းကောင်းတစ်ခုပဲလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းအာဂျင်တီးနားလူခွင့်ရေးရှေ့နေသောမတ်စ်ကန်တာနာကလည်း VOE ကိုပြောပါတယ်။တစ်ဖက်မှာလည်း ICC ဖမ်းဝရမ်းထုတ်ထားတဲ့ရုရှား၊အစ္စရေးခေါင်းဆောင်တွေအပေါ်မှာအကျိုးသက်ရောက်မှုဘာမှမဖြစ်ဘူးလို့ထင်ရပေမဲ့ ICC ခုံရုံးရဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာတဲ့နိုင်ငံပေါင်းများစွာရှိနေတယ်ဆိုတဲ့အချက်ကိုကန်တာနာကအခုလိုသတိပေးသွားပါတယ
်။ Yes, we should not deny that.There has been recently like
an opposition to the အတွင်းနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုစန့်ကျင်မှုတွေတိုးလာတာကိုကျွန်တော်တို့တွေ့မြင်ရမှာပါအထူးသဖြင့်အမေရိကန်နဲ့အခြားနိုင်ငံတွေဖြစ်ပါတယ်ဒါကလည်းလက်တွေ့ကမ္ဘာမှာရင်ဆိုင်နေရတဲ့ဖြစ်ရပ်မှန်တွေပါဒါပေမဲ့လည်း ICC ခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ရောမဥပဒေရှိနေပြီးနိုင်ငံတွေအနေနဲ့ဒါကိုလေးစားလိုက်နာဖို့တာဝန်ရှိနေတဲ့အချက်ဟာအရေးကြီးပါတယ်အဲ့ဒီအထဲမှာဆွဲချက်တင်ခံထားရတဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေလူမျိုးဖြစ်ရတွေဟာတရားမျှတမှုရရှိရေးပံ့ပိုးကူညီပေးဖို့အချက်ပါဝင်နေပါတယ်။2018ခုနှစ်ကအဖြစ်အပျက်တွေဘလောက်ဆိုးရသလဲဆိုတာကို ICC ရှင်းနေချုပ်ကအတိအမှတ်ပြုပြီးတော့ဖမ်းဝရမ်းထုတ်ပေးဖို့ရှောက်ထားချက်ဟာအလွန်အရေးကြီးပါတယ်။တရားမျှတမှုရဖို့အချိန်ရှည်ကြပြီးစိန်ခေါ်မှုအခက်အခဲတွေရှိနေပေမဲ့လူသားစုအပေါ်ရာဒိုးရဲ့ကျူးလွန်တဲ့မြန်မာစစ်တပ်လိုကဘာတဝမ်းမှာပြစ်မှုကျူးလွန်သူတွေအားလုံးကိုရက်ဆက်ကြမ်းကြုတ်မှုဖြစ်ရဆိုးကိုကြုံတွေ့ခဲ့ရသူတွေအတွက်အရေးပါတဲ့သတင်းစကားကတော့လန်ခီမိမပင်ခက်ခဲစေကမှုတရားမျှတမှုရရှိနိုင်တယ်ဆိုတဲ့သတိပေးချက်ဖြစ်ပါတယ
်။ So what are the practical challenges?
ဒါဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ဖို့ပေါ့နော်။ဒါမှမဟုတ်လေဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်လက်တွေ့မှာစိန်ခေါ်မှုတွေရောဘာရရှိမလဲရှင
်။ Well,You first have those countries that did not recognize the jurisdiction.
အဓိကစိန်ခေါ်မှုကတော့ ICC ရဲ့တရားစီရင်ပိုင်ခွင့်ကိုအတိအမှတ်မပြုတဲ့အမေရိကန်၊တရုတ်နဲ့ရုရှားတို့လိုအားကြီးနိုင်ငံတွေရှိနေတာပါ။အဲ့ဒီအတွက် ICC ရဲ့ဥပဒေပြဋ္ဌာန်းချက်တွေကိုရှုတ်ထွေးစေပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရာဇဝတ်မှုဥပဒေနဲ့ ICC ရဲ့အခြေခံမှုတွေကိုလိုက်နာကျင့်သုံးနေတဲ့နိုင်ငံပေါင်းများစွာရှိနေပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်ဆွဲချက်တင်ထားတဲ့ရာဇဝတ်မှုတွေတဲမှာရွေးညာတွေအပေါ်လူမျိုးတုံးတက်ဖြတ်မှုလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနေရက်ကနေအတင်းအကျပ်မောင်းထုတ်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုတပ်တွေအထောက်အထားအခိုင်အလုံနဲ့စုဆောင်းမှတ်တမ်းတင်ထားတာဖြစ်ပါတယ်။အဲ့တော့တမိုင်းကြောင်းအရာကြည့်ရင် ICC ဖမ်းဝရမ်းထုတ်ခံထားသူတွေဖမ်းဆီးခံခဲ့ရတာတွေရှိပါတယ်။ဥပမာအဖြစ်1990ပြည့်လွန်နှစ်တွေတုန်းကချီလီအာနာရှင်ဗိုလ်ချုပ်ကြီးပီနိုရှေဟာအာနာအရှိန်ဝါကြီးမားခဲ့ပေမဲ့ဗြိတိန်မှာဖမ်းဆီးခံခဲ့ရပါတယ်။အလားတူပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင် ICC ခုံရုံးပြဋ္ဌာန်းချက်တွေကိုလိုက်နာတဲ့နိုင်ငံတွေကိုခီးသွားမယ်ဆိုရင်အရေးယူခံရနိုင်ပါတယ်။ဒီအတွက်စိန်ခေါ်မှုအခက်အခဲတွေရှိနေတဲ့ဆိုပေမဲ့ရာဇဝတ်ကျူးလွန်သူတွေဟာတစ်နှစ်တစ်ချိန်မှာသူတို့ကျူးလွန်ခဲ့တာတွေအပေါ်တာဝန်ခံမှုကိုရင်ဆိုင်ရမယ်ဆိုတာအထင်ရှားပေါ်လွင်နေပါတယ်။
ဘာသာမြန်မာဒီမိုကရေစီရာဆွေးနွေးခန်းအစည်းအဝေးကိုမိုင်းဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုဆက်လက်ရှုစားဖို့ရှိပါတယ်ခင်ဗျာ
။ VOE အစည်းအဝေးကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
ဒီအမေရိကန်အသံကနေ2024ခုနှစ်ဒီဇင်ဘာ1ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါ။ပြည်ပအလုပ်ကိုင်ရှာဖွေရေးကုမ္ပဏီအနေနဲ့သူတို့ကုမ္ပဏီတွေကနေနိုင်ငံသားကိုပို့ဆောင်ပေးထားတဲ့အလုပ်သမားတွေကိုစစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့ပြည်တွင်းကိုပြန်ခေါ်ပေးရမယ်ဆိုတဲ့အချက်ကိုအလုတ်ရှင်အလုတ်သမားအလုတ်ကိုင်ရှာဖွေရေးကုမ္ပဏီတွေကြားမှာချုပ်ဆိုတဲ့စာချုပ်မှာထည့်သွင်းချုပ်ဆိုဖို့စစ်ကောင်စီကလှုံ့ဆော်လာတယ်လို့မီဒီယာသတင်းတွေကဆိုပါတယ် ဒီလိုချိန်မှာပဲအတင်းအဓမ္မစစ်မှုထမ်းခိုင်းတာတွေနဲ့အလို့သမားခွေချူဖောက်တဲ့စစ်ကောင်စီလုပ်ရတဲ့ကြောင့်မြန်မာနိုင်ငံကိုအရေးယူမယ်လို့ပြည်ပဆိုင်ရာအလို့သမားရေးရာအဖွဲ့ချုပ် ILO ကဆုံးဖြတ်လိုက်တဲ့ဆိုတဲ့သတင်းထွက်ပေါ်လာပါတယ်။ဒီအကြောင်းတွေကိုတော့ဆောင်းမရှင်ပြည်သွင်းနိုင်ငံကကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီအာဓမ္မစစ်မှုထမ်းခိုင်းခြင်းနဲ့အလုသမားအခွင့်အရေးချိုးဖောက်မှုတွေကြောင့် ILO ကအရေးယူတာခံရမဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ကမြန်မာနိုင်ငံကိုအရေးယူမယ်လို့အောက်တိုဘာ28ရက်နေ့ကနီနိုဝင်ဘာ9ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်ခဲ့တဲ့ILO အုပ်ချုပ်ရေးကော်မတီအစည်းအဝေးအပြီးမှာဆုံးဖြတ်ချက်ချခဲ့ကြောင်းသိရပါတယ်စစ်ကောင်စီအနေနဲ့ပြည်သူတွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာတွေအပါအဝင်အလုသမားအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတာကြောင့် ILO အဖွဲ့ကြီးရဲ့ပုံမှန်33ရမြန်မာနိုင်ငံကိုအရေးယူဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ် ILO အဖွဲ့ကြီးကချမှတ်ပြထမ်းထားတဲ့အတင်းအဓမ္မလှုပ်အားပေးစေခိုင်းခြင်းမပြုရဆိုတဲ့တားမြစ်ချက်ကိုချိုးဖောက်ရရောက်နေတဲ့စစ်မှုမထမ်းမနေရအတင်းအဓမ္မစစ်မှုထမ်းခိုင်းတဲ့စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဟာလူဒန်းစားအလွာအသီးသီးပေါ်မှာအကျိုးသက်ရောက်မှုတွေဖြစ်ပေါ်စေပြီးနိုင်ငံရဲ့လူမှုစီးပွားရေးကိုလည်းကြီးမားစွာထိခိုက်စေတာတွေ့ရပါတယ်စစ်မှုမထမ်းလို့တဲ့အတွက်စစ်မှုထမ်းရမယ့်အသက်အရွယ်မှာအကျုံးဝင်တဲ့လူငယ်လူရွယ်အများစုဟာနိုင်ငံခြားတိုင်းပြည်တွေကိုအဆုလိုက်အပြုံလိုက်ထွက်ခွာကြပါတယ်အဲ့ဒီလိုထွက်ခွာကြရမှာနိုင်ငံသားမှာပညာသင်ယူဖို့ပြည်ပနိုင်ငံတွေမှာအလုပ်လုပ်ဖို့တရားဝင်ထွက်ခွာကြတာတွေရှိသလိုအိမ်နီးချင်းနိုင်ငံတွေကိုနေဆက်ဖြတ်ကျော်ထွက်ခွာကြတာတွေကိုလည်းတွေ့ရပါတယ်ပြောရရင်အတင်းအဓမ္မစစ်မှုထမ်းခိုင်းတာကိုနီလန်းပေါင်းစုံတုံးပြီးရှောင်ကြပါတယ်ဒီလိုရှောင်တိမ်မှုတွေကြောင့်တပ်သားတွေကိုလိုတလောက်မရတဲ့အခါစစ်ကောင်စီဟာလမ်းပေါ်တွေ့သူတွေကိုအတင်းအဓမ္မပေါ်တာဆွဲဖမ်းဆီးတာနိုင်ငံသားမှာတွားရောက်အလုပ်လုပ်နေသူတွေကိုပြည်တွင်းပြန်လာပြီးစစ်မှုထမ်းရမယ်ဆိုပြီးအကြက်ကန်ချိန်ကြောက်နေတာတွေကိုလှုပ်ဆောင်နေတဲ့အကြောင်းသတင်းတွေမှာဖော်ပြတာတွေ့ရပါတယ်။နိုဝင်ဘာ18ရက်နေ့မြန်မာနောင်သတင်းမှာလာပညာလမ်းပေါ်ထွက်သူတချို့စစ်သားတိအဖြစ်စုဆောင်းခြင်းခံရဟုဆိုတဲ့သတင်းတပုတ်ဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီသတင်းမှာနိုဝင်ဘာ15ရက်ဒဇောင်မုံလာပြည့်နေ့ညပိုင်းကနေပြည်တော်ဒေသခံတချို့ဖမ်းဆီးခြင်းခံရပြီးနောက်ပိုင်းမှာစစ်သားတိတွေဖြစ်စစ်စောင်းခြင်းခံရတယ်လို့ဖော်ပြထားပါတယ်မြန်မာနောင်ရဲ့နိုဝင်ဘာ23ရက်နေ့သတင်းမှာလဲပြည်ပရောက်အလုသမားများကိုပြန်ခေါ်ပြီးစစ်မှုထမ်းခိုင်းရန်စစ်ကောင်စီပြင်ဆင်နေဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ဖော်ပြထားတာတွေ့ရပါတယ်အဲ့ဒီသတင်းမှာအလုရှင်အလုသမားအေဂျင်စီ3ပွင့်ဆိုင်ချုပ်ဆိုထားသည့်စာချုပ်တွင်အလုလုခွင့်2နှစ်ပြည့်ချိန်စစ်မှုထမ်းရန်ဆင့်ခေါ်ခံရပါကနိုင်ငံတို့ပြန်လာ၍စစ်မှုထမ်းရမည်ထိုအလုသမားကိုဆေလွတ်ခဲ့သည့်အလုသမားအေဂျင်စီကထိုသူများကိုပြန်ခေါ်ပေးရမည်ဟုစာချုပ်တွင်ထည့်သွင်းချုပ်ဆိုရသည်ဟုသိရသည်လို့ဖော်ပြထားပါသည်။ဒါအပြင်မြန်မာနောင်သတင်းမှာထိုင်းနိုင်ငံသို့တရားမဝင်ဝင်ရောက်ခြင်းကြောင့်ဖမ်းဆီးခံရပြီးမြန်မာနိုင်ငံသို့ပြန်ပို့ခံရသူများကိုလည်းစစ်သားအဖြစ်စုဆောင်းနေသည်။ပုဂ္ဂလိကဘဏ်ခရိုနီကုမ္ပဏီနှင့်စစ်တပ်စီးပွားရေးလုပ်ငန်းများမှဝန်ထမ်းများကိုစစ်ထဲမှသွင်းရန်စစ်ကောင်စီနှင့်ခရိုနီများအကြားသဘောတူညီမှုရရှိထားကြောင်းကိုမြန်မာနိုင်ငံကစုံစမ်းသိရှိထားသည်လို့လည်းဖော်ပြထားပါတယ်။အလားတူပါပဲ ARD သတင်းဌာနကလည်းပြည်ပရောက်အလုသမားများစစ်မှုထမ်းရန်အေဂျင်စီကပြန်ခေါ်ပေးရမည်ဆိုတဲ့သတင်းကိုနိုဝင်ဘာ23ရက်နေ့ကဖော်ပြပါတယ်။အဲ့ဒီသတင်းမှာအရင်ကအလုသမားရဲ့မိသားစုလွှဲပို့ငွေကိုတရားဝင်ဗန်တွေကနေလွှဲပို့နိုင်အောင်အေဂျင်စီအနေနဲ့ကူညီရမယ်လို့ပါရှိပေမဲ့အခုကျတော့တာဝန်ယူရမယ်ဆိုပြီးဖြစ်လာတယ်။နောက်တစ်ခုကစစ်မှုထမ်းဖို့ပါအေဂျင်စီတာဝန်ဖြစ်လာတယ်။နှစ်နှစ်စာချုပ်နဲ့လွှတ်လိုက်တယ်စစ်မှုထမ်းဖို့အတွက်ဆင့်ခေါ်တယ်ဆိုရင်အေဂျင်စီကနေတာဝန်ခံပြီးပြန်ခေါ်ပေးရမယ်ဆိုတဲ့ပုံစံမျိုးစကားစကားထပ်ပြီးတော့ထည့်ထားတာကိုတာဝန်မဟုတ်တာကြီးကိုကိုကနေအတင်းခေါ်ရမှာလို့ပြည်ပအလုပ်ကင်ရှာဖွေရေးလုပ်ငန်းလုပ်ကင်သူတဦးကပြောကြားတဲ့အကြောင်းရေးသားထားပါတယ်။ပြည်ပအလုပ်သမားပို့တဲ့ကုမ္ပဏီတွေကိုကုမ္ပဏီကတာဝန်ယူပြီးနိုင်ငံခြားပို့လိုက်တယ်အလုသမားတွေရတဲ့ဝင်ငွေရဲ့25ရာခိုင်နှုန်းကိုဗန်လန်းကျောင်းကတဆင့်တရားဝင်ငွေပြန်လွှဲဖို့စစ်ကောင်စီကတ တာဝန်ယူခိုင်းတယ်အခုအခါမှာတော့စစ်မှုထမ်းဖို့ပါကုမ္ပဏီတွေကိုထပ်ပြီးဖိအားပေးအကြက်ကိုင်းလာတာဖြစ်တယ်လို့သတင်းတွေကဆိုပါတယ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပိုင်းအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေဟာစစ်မှုမထမ်းလို့ကြတဲ့အတွက်ပြည်တွင်းကလွတ်မြောက်နယ်မြေတွေအိမ်နီးချင်းနိုင်ငံတွေအပါအဝင်နိုင်ငံရချတိုင်းပြည်တွေကိုနီလန်းပေါင်းစုံနဲ့ထွက်ခွာသွားကြတာကိုတွေ့ရပါတယ်။အဲဒီလိုထွက်ခွာသွားကြတဲ့အတွက်ပြည်တွင်းမှာလုံသားရင်အားရော့နေသွားကကုန်ထုတ်လုပ်ငန်းတွေထိခိုက်ကျဆင်းသွားတယ်။တခါနိုင်ငံခြားထွက်သွားတဲ့အထက်မှာပညာတတ်လူငယ်တွေအများအပြားပါဝင်တဲ့အတွက်နိုင်ငံအတွက်လူဆွမ်းအားအရင်းမြစ်တွေဆုံးရှုံးသွားစေတယ်။တနည်းအားဖြင့်အုံနောက်ရေစီးမှုကိုဖြစ်စေတယ်လို့လေ့လာသူတွေကထောက်ပြကြပါတယ်။2023 AB လနဲ့နှိုင်းရှင်ကြည့်ရင်2024 AB လမှာလုပ်ငန်းတွင်ကထွက်ခွာသွားသူအရေအတွက်ဟာနှစ်ဆကျော်အထိတိုးတက်လာတယ်။ဒါ့အပြင်စစ်မှုထမ်းဥပဒေရဲ့နောက်ဆက်တွဲကြီးမားတဲ့ကြက်ကတော့ပြည်သူတွေစိတ်လုံခြုံမှုမရှိတာပါပဲ။မြို့နယ်ပေါင်း330ရှိတဲ့အနေနဲ့မြို့နယ်130မှာနေထိုင်သူတွေကိုလေ့လာခဲ့ရမှာ90ရာခိုင်နှုန်းသောပြည်သူတွေဟာစိတ်ပိုင်းဆိုင်ရာမလုံခြုံမှုကိုခံစားနေရတယ်လို့ ISP မြန်မာရဲ့ရှင်သူမာပင်အသက်ရှူရမတရေနစ်သူဝါကူထိုးသည့်စစ်မှုထမ်းဥပဒေမှာပေါ်ပြထားတာတွေ့ရပါတယ်လူဒန်းစားအလွာအသီးသည့်ကိုဒုက္ခပေးနေတဲ့စစ်မှုထမ်းဥပဒေအပါအဝင်စစ်ကောင်စီရဲ့အလုသမားအခွင့်အရေးချိုးဖောက်မှုကျူးလွန်မှုတွေကြောင့်အပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ကမြန်မာနိုင်ငံကိုအရေးကြီးဖို့ဆုံးဖြတ်ချက်ချထားပြီးဖြစ်ပါတယ် ILO ရဲ့ပုံမှန် 33 အရေးကြီးမယ်ဆိုရင်အဆင့်30ရှိပါမယ်ပထမအဆင့်မှာILO အနေနဲ့မြန်မာနိုင်ငံကိုနည်းပညာဆိုင်ရာဗန္ဓာရေးဆိုင်ရာမြို့တိပူးပေါင်းဆောင်ရွက်မှုမှမလုပ်ဘူး ILO ရဲ့ပိတ်ဆို့တန်ခတ်မှုကိုခံရမယ်နောက်တစ်ဆင့်ကကဘာပေါ်က ILO အဖွဲ့ဝင်နိုင်ငံတွေမှာရှိတဲ့ ILO အဖွဲ့အစည်းတွေက ILO ရဲ့ဆုံးဖြတ်ချက်ကိုလိုက်နာပြီးဆန်ရှင်တွေချမှတ်တာကိုခံရမယ်နောက်ဆုံးတစ်ချက်ကနိုင်ငံတကာကနေကုလသမဂ္ဂအပါအဝင်မြန်မာနဲ့ပူးပေါင်းဆောင်ရွက်တာကိုရပ်လိုက်မယ်ဆိုတဲ့ဆန်ရှင်တွေကိုခံရမှာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားများတမကအဖွဲ့ချုပ် CTUM ဗဟိုလုံးမှုဆောင်ဒေါ်ခိုင်စာအောင်က People Spring ကိုပြောကြားခဲ့ပါတယ်2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာနိုင်ငံအနှံ့မှာတိုက်ပွဲတွေဖြစ်လာခဲ့တယ်မလုံခြုံမှုနဲ့မငြိမ်းချမ်းမှုဒဏ်ကိုပြည်သူတွေခံစားနေကြရတယ်အလုကိုင်ခွင်လန်းတွေကရှားပါစီးပွားရေးကတနေ့တခြားပူကျက်တဲ့ဆိုးရွားလာကပညာရေးကျန်းမာရေးအခြေအနေတွေကလည်းနှိမ့်ကျလာပါတယ်စစ်မှုထမ်းဥပဒေကနှိပ်စက်တယ်လို့အခုလက်တလောမှာတရုတ်လုံခြုံရေးကုမ္ပဏီတွေဝင်ရောက်လာတော့မယ့်အရေးကလည်းတိုင်းပြည်ရဲ့အချုပ်အခြာအာဏာအတွက်ပါစိုးရိမ်ရေးအမှတ်ရောက်လို့လာတာတွေ့ရပါတယ်ဒါကြောင့်လဲစစ်ကောင်စီရှိနေသရွေ့စစ်အာဏာရှင်စနစ်ရှိနေသရွေ့မြန်မာပြည်မှာရှိနေတဲ့တထေးရောအခြေခံလူဒန်းစားရောဘယ်လူဒန်းစားမဆိုအေးချမ်းလုံခြုံမှုမရှိနိုင်ပါဘူးဒုက္ခတစ်ခုပြီးတစ်ခုနဲ့ရင်ဆိုင်နေကြရမှာပါငါတို့တော့လွတ်မယ်လို့မထင်လိုက်ပါနဲ့အနည်းနဲ့အများဆိုသလိုစစ်ကောင်စီရဲ့ဒုက္ခပေးတာကိုတစ်ခုမဟုတ်တစ်ခုခံကြရရင်ဆိုင်ကြရမှာပါလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကဆိုပါတယ်ခင်ဗျာ
ကမ္ဘာမြေမှာမီဒီယာမြင်ကွင်းကဏ္ဍကိုစောင့်ပါရှင်ပြည်သွေးနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းရမတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးပါပါဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWS နဲ့ထိုင်းစစ်တပ်ကြားနယ်မြေအငင်းဖွားနေကြပါတယ်။တပ်စခန်းတွေကိုစုပ်ပေးဖို့ကိုလည်းထိုင်းစစ်တပ်ကတောင်းဆိုထားပါတယ်။ ISP မှာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုလေ့လာဆန်းစစ်ဖော်ပြပေးထားပါတယ်ခင်ဗျာ
။မြန်မာထိုင်းနယ်စပ်ကဝရဲ့တပ်စခန်းတွေနဲ့ပတ်သက်ပြီးအခုနှစ်နိုဝင်ဘာလအကုန်ပိုင်းမှာနှစ်ဖက်အငင်းပွားမှုတွေဖြစ်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမြို့နယ်နဲ့ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်နယ်စပ်မြင်းတစ်လျှောက်မှာဝရဲ့တပ်စခန်း9ခုရှိနေတာပါ။အဲဒီစခန်းတွေဟာထိုင်းနယ်နမိတ်ထဲမှာရှိနေလို့အခုနှစ်ဒီဇင်ဘာ18ရက်နေ့နောက်ဆုံးထားပြီးဖယ်ရှားပေးဖို့ထိုင်းစစ်တပ်ကပြောထားပါတယ်ဝါဖက်ကတော့အဲ့ဒီစခန်းတွေဟာသူတို့ရဲ့1-1စစ်ဒေသအတွင်းမှာပဲရှိတာကြောင့်စုခွာမပေးနိုင်ဘူးလို့ဆိုပါတယ်အခုစခန်းတွေဟာ ခွန်စာဦးဆောင်တဲ့မုံတိုင်းတက်မတော် MTA ရဲ့စခန်းဟောင်းနေရာတွေပါ။ဝါနဲ့ထိုင်းစစ်တပ်အကြားဒီစခန်းတွေနဲ့ပတ်သက်ပြီးအခုအငင်းပွားမှုကပထမအကြိမ်တော့မဟုတ်ပါဘူး။အငင်းပွားမှုဟာဝါရဲ့တောင်ပိုင်းစစ်ဒေသစတင်ပေါ်ပေါက်လာတဲ့2002ခုနှစ်နောက်ပိုင်းကလေးကမကြာခဏရှိခဲ့တာပါ။အဲ့ဒီကစလို့တပ်စခန်းတွေဖယ်ပေးဖို့ထိုင်းစစ်တပ်ဟာဝါတပ်ဖွဲ့ကို၈ကြိမ်ထက်မနည်းပြောခဲ့ပူပါတယ်။2016ခုနှစ်တုန်းကမြန်မာနဲ့ထိုင်းပူးရဲလှုပ်ဆောင်တဲ့နေဆက်လုံခြုံရေးအစည်းအဝေးတွေမှာလည်းအဲ့ဒီပြဿနာကိုထိုင်းဘက်ကတင်ပြခဲ့ပါတယ်။2023ခုနှစ်မှာလည်းထပ်ပြောလာပြန်ပါတယ်ဒါပေမဲ့ဝါဖက်ကတော့တပ်စခန်းတွေမဆုတ်ပေးခဲ့ပါဘူးဒီလိုဆဲစုနှစ်တွေနဲ့ချီပြီးအငင်းပွားနေကြပါပဲပြစ်ခတ်တိုက်ခိုက်တာမျိုးမရှိခဲ့ပါဘူးထိုင်းစစ်တပ်ဖက်ကဖယ်ရှားပေးဖို့တောင်းဆိုထားတဲ့တပ်စခန်းတွေဟာဝါတပ်ဖွဲ့အတွက်အထူးဝေဝေနိုင်ငံရေးအရာအရေးပါပါတယ်အခုအငင်းပွားနေတဲ့ဒေသမှာရှမ်းတက် RCSS စစ်ကောင်စီတပ်နဲ့ဝါတို့သုံးပွင့်ဆိုင်အင်အားပြိုင်ဆိုင်နေတာပါဝါရဲ့တပ်စခန်းတွေဟာရံဘက်ဖြစ်တဲ့ RCSS ရဲ့ဌာနချုပ်ကိုစစ်ရေးအရာချင်းချောက်ထားနိုင်ပါတယ်ဒါအပြင်ဝါရဲ့တောင်ပိုင်းဒေသနဲ့မြောက်ပိုင်းဒေသတွေကိုဆက်သွယ်ဖို့မှာအရေးပါပါတယ်ဝါအနေနဲ့ဒီလိုအရေးပါတဲ့တပ်စခန်းတွေကိုစုခွာဖို့ကဖြစ်နိုင်ချေနေပါတယ်အခုနေနမိတ်ငင်းပွားမှုဟာနိုင်ငံချင်းဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့ဝါဖက်ကပြောပါတယ်ဒါကြောင့်စစ်ကောင်စီကိုတည်င်းပို့ထားတယ်လို့ဆိုပါတယ်
SB မြန်မာရဲ့မြန်ကွင်းကြမ်းမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိဒနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်video ကိုရေးလာတဲ့သွားရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ video မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သွားရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသွားရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆိုတဲ့သောရရှင်ကဗီရွေးကနေအမြဲတမ်းပဲသတင်းမှန်အစီအစဉ်ကောင်းလေးတွေအခုလိုပဲအမြဲတမ်းတင်ဆက်နိုင်ပြီးတော့ဗီရွေးဝိုင်းတော်သားတွေလည်းတက်ရှိချမ်းမှာစိတ်ချမ်းသာလိုရာဆန္ဒပြေဝါနိုင်ကြပါစေတဲ့ဘယ်ကနေစာရေးလာတဲ့သောရရှင်လည်းမသိပါဘူးကျမတို့ကိုဆူတောင်းပေးလာတာပါဟုတ်ကဲ့ပါရှင်ကိုတန့်စင်ပါဝင်ဗီရွေးသောရရှင်နေနဲ့တကွာမြမပြည်သားတွေကိုစိတ်ဒုက္ခအဖုံဖုံကနေအမြန်ဆုံးကင်းဝေးပါစေလို့ဆူတောင်းပါတယ်နော်စပင်းနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေမှာရှင်တော့ရခိုင်ကသောရရှင်တယောက်ရန်ကုန်တက်ပြီးတော့ဒုက္ခများနေပါတယ်ဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOA ခင်ဗျာ VOA ကို YouTube ကနေအမြဲမပြတ်ကြည့်ဖြစ်ပါတယ်ကျွန်တော်ကရခိုင်ကနေရန်ကုန်တိုင်းကိုစပင်းရှောင်းနေကြရပါတယ်ကိုယ့်ဘက်ကထက်အရန်ခက်ခဲပါတယ်အိမ်ငှားနေတယ်ဘေးအိမ်ကလူတွေကအရန်ဆိုးပါတယ်အိမ်နီးချင်းတွေကလည်းသူတို့ဆိုးတာကိုသိကြပေမဲ့မသိအောင်ရှောင်းနေကြပါတယ်နေတိုင်းစိတ်ဒုက္ခရောက်ရတယ်စီပွားရေးအခြေအနေကလည်းမကောင်းဘူးကျွန်တော်တို့မိသားစုမငတ်ရုံတမဲစားနေကြရပါတယ
်ဒါကတော့ရခိုင်ကနေရန်ကုန်ကိုရောက်လာပြီးတော့ရန်ကုန်မှာလည်းဒုက္ခတွေပြန်လည်ဝင်နေပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်ဒါပေမဲ့သူ့လိုမျိုးဒီရန်ကုန်ကိုတောင်မှမရောက်တဲ့သောရရှင်တွေကတော့အများစုရခိုင်ပြည်နယ်ထဲမှာပဲပြိမိနေပြီးတော့အခြေခံစားတောက်ကုန်ဟာအစားလိုအပ်ခက်ခဲနေတာဖြစ်ပါတယ်ရှင်ဒီရခိုင်ကပဲသောရရှင်နောက်ထပ်တစ်ယောက်ရန်ကုန်ရောက်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ဒီသောရရှင်ကတော့ရခိုင်ပြည်နယ်မှာခက်ခဲလုံးအကြီးလို့အခုရန်ကုန်မှာလာပြီးခေလုံနေတဲ့သူတွေကိုနှိမ့်မထုတ်ပါနဲ့ဗျာဆိုပြီးတောင်းပန်လာပါရဲ့
စစ်ဘေးရှောင်ဖို့ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့ပေါ်ကနေရန်ကုန်ရောက်နေပါတယ် ဘူးသီးတောင်မြို့နယ်ကိုအေအေကသိမ့်ပြီးစေဝါအစားတော့နေရထိုင်ရအတော်လေးအခက်အခဲနဲ့ကြုံရလို့ပုံစံလေးလို့ခေါ်တဲ့ယာယီခီးသွာလာခွင့်လက်မှတ်နဲ့ရန်ကုန်ကိုဒီကာလအတွင်းမှာဘူးသီးတောင်မြို့နယ်ကစစ်ဘေးရှောင်တွေအများကြီးရောက်လာခဲ့ပါတယ်ဒီတော့ဘူးသီးတောင်မြို့နယ်ကမွတ်စလင်တွေစစ်တွေမြို့မှာအများကြီးရောက်နေပါတယ်မှတ်ပုံတင်မရှိလို့စစ်တွေမှာပဲနေနေရပါတယ်ခုလိုရန်ကုန်ရောက်နေတဲ့ပုံစံလေးတွေနဲ့စစ်ဘေးရှောင်တွေကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်မှခိုးလုံခွင့်ဆက်လက်နေခွင့်ပြုပါရန်အနုအညွတ်အသနာခံအပ်ပါတယ်တခြားဘာရွယ်ချက်မှမရှိပဲအကူအညီတောင်းခံရန်တက်တဲ့အတွက်ပါစစ်ဘေးရှောင်တွေရဲ့ကိုးစားအနေနဲ့အထူးလေးစားစွာဖြင့်အသနာခံအပ်ပါတယ်
ဒါကတော့ရခိုင်ကနေစစ်ဘေးရှောင်လာတဲ့ဒုက္ခသည်တွေသူရဲ့အခက်အခဲတွေကိုရေးလာတာဖြစ်ပါတယ်ရှင်ကျွန်တော်ဗီဒီယိုကိုစာရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေထဲမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့စာတွေကိုအမြဲတမ်းလက်ခံရရှိပါရနော်အဲ့ဒီထဲမှာဟိုးရင်တော့ကတော့စာရင်းနေကြပါအခုတလောစာအရေးကျဲသွားတဲ့အန်ကယ်ဒီတကုံမျိုးတစ်ကဦးလာထွန်းတယောက်စာရေးလာပါတယ်ကျဲကျဲမမရှိရယ်ဆိုလို့ဝမ်းသာရပါတယ်နော
်ကျွန်တော်လည်းစာမရေးပြတော့ကျွန်တော်စာတွေလည်းမကြားရတာကြာပြီပေါ့အသက်ကလည်းကြီး84နှစ်ဆိုတော့အားလည်းယော့လာတာပေါ့လေတနေ့ခွဲလောက်ကဒေါ်ဆတ်ဆန်းနဲ့ပြန်တွေ့ပါတယ်ဟိုးထောင်ကွက်65တုံးကအလုလျှောက်ဖို့သင်္ကန်းကျောင်းတရက်သောရုံးမှာလေပါကတ်ကိုလေပါအရာရှိတော်ဆန်းဆန်းစီမှာတွားထုတ်ခဲ့ရပါတယ်။သူနဲ့က1990ရွေးကောက်ပွဲအမှတ်ဖြစ်တော့ပါခင်သွားကြတာဖြစ်ပြီး NLD ရုံးရှိလက်ဖက်ရေးဆိုင်မှာစကားဆက်ပြီးတော့သူက de facto နဲ့ de jure ဥပဒေကြောင်းမေးလို့ရှင်းပြခဲ့ရပူပါတယ်။ခုမကြီးက92နှစ်ကျွန်တော်က82နှစ်ကျွန်တော်ထက်10နှစ်လောက်ကြီးပါတယ်။ကျမ်းမာလိုက်တာအထူးပါပဲ။တတိလည်းသိကောင်းလား။ကျွန်တော်နဲ့မကောင်းအောင်ပြောနိုင်ပါတယ်။ဦးအောင်သူဦးသိန်းဦးတို့ရဲ့ NCUB အချိန်တုန်းကအကြောင်းတွေရောမနေ့တနေ့ကဥအောင်ထူးပြောတဲ့အကြောင်းတွေကိုပါတတိတရသုံးသပ်ဝေဖန်ဆန့်စစ်နိုင်တယ်ဗျဒါကစကားဆက်ပါအခုပြောချင်တာကတရုတ်ရဲ့ဆွတ်ဖက်မှုချိန်ချောက်မှုတောင်းအောင် TNL နဲ့အင်ဝါခစ်ကတရုတ်စစ်သူကြီးဂါမနီကိုကောင်းဖြတ်နိုင်ယူခဲ့တဲ့တလိုင်းတရေကောင်တမိန်ဘရားဖြစ်တွေကိုပြန်တွေ့မိလို့ပါတရုတ်ကိုကျွန်တော်တို့နိုင်ငံဘူးတာတမိုင်းမှာရှိရပါလေအဲဒါပေမဲ့ဗရန်ဗရာတရုတ်တန်12ယောက်ကိုတတ်ခဲ့တဲ့သူကိုယ်သူစုကြည်ပန်းဆိုပြီးအမျက်မှန်ကြီးတောက်စားပြောပါမဲ့တဲ့နရတိဟပတိမင်းလက်ထက်မှာပန်တကူမဟာထေဆုံးမတဲ့ဂျာကဗရံဗရာတွေလို့တရုတ်သံတွေကိုတတ်လိုက်တော့တရုတ်ကဝင်တိုက်တော့ခံရပြီးပကံလဲပြက်ခဲ့ရတယ်လို့မင်းလဲတရုတ်ပြေးမင်းလို့ရာဇဝင်တွင်ခဲ့တာအထင်ရှားပါတမိုင်းမှာတရုတ်ကိုတိုက်ခဲ့တာတလိုင်းတရေကောင်တမိန်ဘရန်နဲ့ဗိုလ်မှူးချုပ်ကျော်စောတို့ကအထင်ရှားပါပြည်သူကိုစကြင်နှိပ်စက်လို့နှစ်ပေါင်းများစွာမှအခုလိုပြောင်ပြောင်စွာခုခံတိုက်ခိုက်နိုင်လာတော့စစ်ရှုံးကောင်းဆောင်ကတရုတ်ကိုခြေတလုံးဖက်တောင်းခံပြီးဒိုင်းပြည်ကိုတိုက်ခိုက်အုံးမလို့လှုပ်လာနေတာကိုတအောင်ကမခံနိုင်ဘူးလို့ကျွန်တော်တို့ကလည်းမကြောက်ပါဘူးခင်ဗျာ
အဲ့ကေဥလာတွန်တာသူကတရုတ်ရဲ့ဆွဲဖက်မှုတွေချင်းချောင်းမှုတွေတွေးရလို့သူစဉ်းစားမိတာလေးတွေကိုပြန်ပေါင်းပြီးတော့တွေးကြည့်ပြီးရေးမိပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်ဒီတရုတ်ရဲ့ PR တွေနဲ့ရင်ဆိုင်နေရပါတယ်ဆိုပြီးတော့သုံးသက်သူတွေပြောနေကြတဲ့သတင်းမတိုင်ခင်သူရေးလာတဲ့စာပါအခုလိုပြောနိုင်ငံရေးရံနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကိုယ့်ရဲ့ထင်မြင်ယူဆချက်နဲ့သုံးသပ်ချက်တွေရေးချင်တဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကပဲဖြစ်ဖြစ် Facebook Messenger ကပဲဖြစ်ဖြစ်စာရင်းနိုင်ပါတယ်ရှင်တော်ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်မြန်မာနိုင်ငံကပြည်သူလူထုအထွေထွေကြက်တဲမှုနဲ့ငတ်ပြတ်နေချိန်မှာနိုင်ငံအာဏာရှင်တွေပြည်သူတွေခံစားနေရတာသိစေချင်လို့ပါဆိုပြီးဒီသောရရှင်ရင်ဖွင့်လာပါတယ်
။ VOA စစ်အာဏာရှင်တွေမွေးရစာတွေကတော့စီးစိမ်ဥစ္စာပစ္စည်းတွေနိုင်ငံခြားကလာတဲ့အရက်ဒပ်လင်းကိုသိန်းထောင်ကျော်သိန်းရာချီတန်တဲ့အရက်တွေနဲ့24နိုင်မိရနေကြပြီးအဲယာကွန်ခန်းကြီးတွေမှာရင်မူးနေကြပြီးတော့ပြည်သူတွေမှာတော့ကုန်စည်နှုန်းကြီးတဲ့ဒဏ်ခံစားနေရတာငါတလေပြက်တလေဖြစ်နေကြပါပြီ။နေမကောင်းမချမ်းပါလို့အပြင်ဆေးကန်းသွားမပြနိုင်လို့အစိုးရဆေးရုံကြီးသွားပြပါတယ်။မိကပြက်နေတယ်။ဆေးရင်သွင်းသွေးပေါင်ချိန်တိုင်းအောက်ဆီဂျင်တိုင်းဆီးချိုစစ်တာနဲ့ကြက်တထောင်ပေးရပါတယ်။သွေးစစ်ထတာမှာသွေးစစ်တဲ့ရောဂါပေါ်မူတည်ပြီးငွေ9000ကျော်ကနေ2000 3000ကျော်ပေးရပါတယ်။ ဆရာဝန်ကဝင်ပြီးယောဂစစ်ဆေးတယ်မိမောင်နေလို့အပြင်လင်းအောင်လေးနဲ့ဆရာဝန်တွေကဖုံးမီလေးတွေနဲ့ယောဂစစ်ဆေးတယ်စစ်ဆေးပြီးတာနဲ့ဆေးဝါးသွားထုတ်တော့ဆေးရုံမှာဆေးမရှိလို့အပြင်မှာသူတို့ဝယ်ခိုင်းတဲ့ဆေးဆိုင်မှာဆေးဝယ်ရတယ်ကဲဘာမှလည်းပြည်သူအတွက်ဆိုတဲ့ဆရာသားရှင်တွေသိဖို့ပ
ါအကောင့်မဖော်ပြဖို့မြစ်တာရက်ခံအပ်ပါတယ်နေ့စဉ်ပြည်သူတွေကြုံနေရတဲ့စာဝင်နေကျမ်းမာရေးအထွေထွေဒုက္ခတွေနဲ့ပတ်သက်ပြီးဒီသောရရှင်ရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုတော့အချိန်တလောက်ပဲရှိလို့ဒီတော့ဒီမှရင်ရက်ချင်ပါရင်နော်အားလုံးပုံမကောင်းမွန်ဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းနေပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါရဲ့ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုမြို့ရေးမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထက်တိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုမြို့ရေးအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မြန်မာပြည်မှာဘေးစာကဏ္ဍကိုမအေးသနာကြောင့်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါတော့ကမ္ဘာလောထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။တယ်လီဖုန်းကလိညာသူတွေကိုရင်ဆိုင်ဖို့ AI Granny လို့ခေါ်တဲ့ဉာဏ်ရည်တူနည်းပညာသုံး Daisy ဆိုတဲ့အဖွားတူကိုရေဒီယိုနိုင်ငံက Virgin Media O2 ဆက်သွယ်ရေးကုမ္ပဏီကတီထွင်ဖန်တီးလိုက်ပါတယ်။ကိနေကဘာမှတ်တမ်းစာချုပ်များနေ့အထိမ်းအမှတ်အဖြစ်ကဘာအရက်ရှိဆုံးအမျိုးသမီးနဲ့ကဘာအရက်ပူဆုံးအမျိုးသမီးတို့လန်လန်မျိုးမှာတွေ့ဆုံပြီးတော့လက်ဖက်ရည်အတူတောက်ခဲ့ကြပါတယ်။ဒီလိုကဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မှတ်များသစင်အောင်လို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
တယ်လီဖုန်းကလိညာသူတွေကိုရင်ဆိုင်ဖို့ AI Granny လို့ခေါ်တဲ့ဉာဏ်ရည်တူနည်းပညာသုံး Daisy ဆိုတဲ့အဖွားတူကိုဗြိတိန်နိုင်ငံ Virgin Media O2 ဆက်သွယ်ကုမ္ပဏီကတီထွင်ဖန်တီးလိုက်ပါတယ်။လူတယောက်လူပဲစကားပြောနိုင်မဲ့ AI အဖွား Daisy ဟာလူလိမ်လူညာတွေကိုစကားအဆက်မပြတ်ပြောထားပြီးတယ်လီဖုန်းလိုင်းပေါ်မှာအလုံများနေစီမှာဖြစ်တဲ့အတွက်တကယ်လူတွေကိုလိမ်မို့အခွင့်အရေးနေသွားစေပါတယ်။AI အဖွား Daisy ဟာအသက်ကြီးသူအမျိုးသမီးတူစကားပြောနေရတဲ့စင်တူဆက်တယ်ပြောဆိုနိုင်မှာဖြစ်ပြီးသုံးမွေးထိုးရတာကိုနှစ်သက်သူတူလည်းဖြစ်ပါတယ်။ဒီ AI အဖွားဟာမအိပ်မနေ24နာရီပတ်လုံးစကားပြောဆိုနိုင်မှာဖြစ်ပြီးတော့လူလိမ်တွေပြောဆိုရာတွေကိုစူးစီးပြီးလူလိမ်တွေထက်သာအောင်တုံ့ပြန်နိုင်တယ်လို့ဒီအဖွားကိုတီထွင်ခဲ့တဲ့အဖွဲကတီထွင်သူတူကပြောပါတယ်။ဗြိတိန်နိုင်ငံမှာတယ်လီဖုန်းနဲ့လိညာတဲ့သူတွေများလွန်းတဲ့အတွက်အသက်50ကျော်အရွယ်လူကြီးတွေက20ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဖုန်းတွေကိုဖြေချားဖို့စိုးရိမ်နေကြတယ်လို့ Charity Age UK အဖွဲ့တစ်ခုကခန့်မှန်းပါတယ်။ AI အဖွား Daisy ရဲ့ဖုန်းနံပါတ်ကို online အလိမ်ညာတွေလာလေးရှိတဲ့ Internet Forum တစ်ခုမှာတင်ထားပေးတာဖြစ်ပြီးတော့တင်လိုက်တဲ့အချိန်ကစပြီးဖုန်းခေါ်ဆိုမှုပေါင်း1000ကျော်လက်ခံဖြေချားပေးခဲ့ပြီးတချို့သူတွေနဲ့မိနစ်40ကြာတဲ့အထိစကားပြောဆူခဲ့ပါတယ်။လိညာရဲ့သူတွေအနေနဲ့လေ AI ဉာဏ်ရည်တူနည်းပညာသုံးပြီးတော့လိညာနိုင်တာကြောင့် AI နှစ်ခုကြားအပြန်အလှန်စကားပြောဆူတဲ့အခြေအနေမျိုးလေးဖြစ်သွားနိုင်တယ်လို့ဝေဖန်နေသူတချို့ကပြောပါတယ်။ Virgin Media O2 ကတော့လက်ရှိသူတို့ရဲ့နီလန်အလုပ်ဖြစ်နေပြီးဒါမျိုးဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်ရှင
်။နိုဝင်ဘာလ21ရက်နေ့မှာကြာရောက်တဲ့ Guinness ကမ္ဘာမှတ်တမ်းစံချိန်များနေ့အထိမ်းအမှတ်ဖြစ်ကမ္ဘာအရက်အရှိဆုံးအမျိုးသမီးနဲ့ကမ္ဘာအရက်အပူဆုံးအမျိုးသမီးတို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာတွေ့ဆုံပြီးလက်ဖက်ရည်အတူတောက်ခဲ့ကြပါတယ်။တူရကီနိုင်ငံကကမ္ဘာအရက်အရှိဆုံးအမျိုးသမီးရူမေဆာဂျယ်ဂျီဟာသုတေသနပညာရှင်တယောက်ဖြစ်အသက်မွေးသူတယောက်ဖြစ်ပြီးအရက်9ပေနဲ့တလက်မနီးပါးရှိပါတယ်။ကမ္ဘာအရက်အပူဆုံးအမျိုးသမီးဂျိုဒီအမ်ဂျီကတော့အိန္ဒိယနိုင်ငံကဖြစ်ပြီးတရုတ်ဆောင်အဖြစ်အသက်မွေးသူပါ။သူ့ရဲ့အရက်က2ပေတလက်မနီးပါးပဲရှိတာပါ။လန်ဒန်မြို့ဆဗိုင်းဟိုတယ်မှာတွေ့တဲ့အခါမှာတော့သူတို့နှစ်ဦးဟာအရက်ကွာခြားချက်ကြောင့်အနောက်ရှက်ဖြစ်မနေပဲတဦးနဲ့တဦးရင်းနှီးနှီးဆက်သွယ်စကားပြောခဲ့ကြပါတယ်။နှစ်ဦးလုံးကကမ္ဘာအရက်အမြင့်ဆုံးနဲ့အရက်အပူဆုံးဖြစ်တွေ့ဆုံခဲ့ကြတာဖြစ်ပြီးတဦးနဲ့တဦးတူညီတဲ့အချက်တွေအများကြီးရှိတာကိုလည်းတွေ့ရှိခဲ့ကြပြီးတော့ကိုဘတာကိုဂယုဆိုင်တဲ့အကြောင်းမိတ်ကပ်အကြောင်းနဲ့လက်သေးအကြောင်းတွေပြောပြခဲ့တယ်လို့နှစ်ဦးလုံးကပြောပါတယ်။သူတို့နှစ်ဦးကိုတော့အခုနောက်ဆုံးထုတ်တဲ့ကမ္ဘာစံချိန်များစာအုပ်မှာဖော်ပြထားပြီးလူသိများတဲ့စံချိန်ချိုးသူတွေလည်းဖြစ်ပါတယ်။ဒီနှစ်ဟာ Guinness ကမ္ဘာမှတ်တမ်းစံချိန်များနေ့အကျဉ်း20မြောက်ကျင်းပတဲ့နှစ်ဖြစ်ပြီး Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကထုတ်ဝေတဲ့ကမ္ဘာစံချိန်များစာအုပ်ရဲ့အနှစ်80မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ
်။ဗြိတိန်နိုင်ငံကအသက်112နှစ်ရှိပြီးဖြစ်တဲ့ကမ္ဘာအသက်ကြီးဆုံးအမျိုးသား John Tenniswood ဟာနိုဝင်ဘာ25ရက်နေ့မှာကွယ်လွန်ခဲ့တယ်လို့ Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကပြောပါတယ်။သူဟာတိုက်တန်နစ်သင်္ဘောမြုပ်တဲ့နှစ်မှာမွေးဖွားခဲ့တဲ့သူဖြစ်ပြီးတော့ကမ္ဘာစစ်ကြီးနှစ်ခုနဲ့ကာယောဂါဘေးကြီးနှစ်ခုကိုဖျက်ဆီးခဲ့တဲ့သူလည်းဖြစ်ပါတယ်။သူဟာအင်္ဂလန်နဲ့အနောက်မြောက်ပိုင်းဆောက်ပိုမြို့ကဘိုးဘွားရေးသားမှာဂီတတန်စင်တွေမိသားစုရဲ့ချစ်ချင်းမြတ်တာတွေနဲ့လွှမ်းခြုံကွယ်လွန်ခဲ့တယ်လို့ Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကထုတ်ပြန်ပါတယ်။သူ1912ခုနှစ်ဩဂုတ်လအတွင်းလီဗာပူးမြို့မှာမွေးဖွားခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာလည်းဗြိတိရှတော်ဝင်စစ်တပ်ငွေကြီးနဲ့ထောက်ပံ့ရေးအဖွဲ့မှအမှုတန်းခဲ့ပါတယ်။သူမှာသမီးတဦး၊ညီလေးဦးနဲ့မြစ်သုံးဦးရှိပြီးတော့သူဇနီးဖြစ်သူက1986ခုနှစ်တုန်းကကွယ်လွန်ခဲ့ပါတယ်။အစားအသောက်ထူးထူးခြားခြားစားတာမရှိပေမယ့်အခုတို့အသက်ရှည်ရတဲ့အကြောင်းရင်းကတော့သူ့ဘာသူနောက်ဆုံးရသတင်းတွေကိုနားထောင်တာ၊ကိုယ့်ငွေကြီးကိုကိုယ့်ဘာသာစီမံခန့်ခွဲတာတွေကြောင့်ဖြစ်မယ်လို့ Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကပြောပါတယ်။သူမကွယ်လွန်ခင်ဧပြီလတုန်းကမှကမ္ဘာအသက်အရှည်ဆုံးစံချိန်လက်မှတ်ကို Guinness အဖွဲ့ကချိမြင့်ခဲ့တာဖြစ်ပြီးအဲဒီတုန်းကတော့သူအသက်ရှည်ရတဲ့အကြောင်းကကံကောင်းလို့ဖြစ်တယ်ဆိုပြီးတော့အဖိုး Tennis ဘုကပြောပါရဲ့ရှင
်သူကြဆမ်းများသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မှတ်များသတင်းအောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွဲမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြေညာပေးပါဖြစ်ပါတယ်ခင်ဗျာ
ထိုင်းငါးဖက်ဆက်လီတွေကိုမြန်မာရေတပ်ကပစ်ကတ်ခဲ့မှုတွေကန့်ကွက်တဲ့အကြောင်းထိုင်းဝန်ကြီးချုပ်ကဒီနေ့ပဲပြောလိုက်ပါတယ်မနေ့တုန်းကပစ်ကတ်မှုကြောင့်ထိုင်းရေလုံသားတူရေနစ်တည်ဆုံပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့ရေလုံသားဒါဇင်နဲ့ချီကိုလည်းဖမ်းဆီးသွားခဲ့တာပါမြန်မာရေပိုင်နယ်ထဲဝင်ရောက်လာတာကြောင့်ထိုင်းငါးဖက်ဆက်လီကိုပစ်ကတ်ခဲ့တယ်လို့ပြောဆိုနေတာကိုလည်းထိုင်းဝန်ကြီးချုပ်ပတုံထန်ရှင်နာဝတ်ကဒီနေ့ပဲမေးခွန်းထုတ်ခဲ့တာပါဘလို့အချိန်မျိုးမှာဖြစ်အကျန့်ဖက်ဖြစ်ရှင်းတာကိုအားမပေးဘူးလို့လည်းတင်းတောက်တီကိုပြောခဲ့တာပါထိုင်းနိုင်ငံရဲ့ဝန်ကြီးကလည်းအခုဖြစ်ရတဲ့စိုးရိမ်တဲ့အကြောင်းကြေညာချက်ထုတ်ပြန်လာပြီးဒါနဲ့ပတ်သက်လို့ဖြစ်ရှင်းမှုအတွက်မြန်မာတမ်မတ်ကြီးကိုလည်းတင်းလာနေမှာလာရောက်ဖို့ဆင့်ခေါ်ထားပါတယ်စီးရီးယားနိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့အလက်ပိုရဲ့အချက်ချာနေရာအများစုကိုထောင်နဲ့ချီတဲ့သဘောနဲ့တင်းပတ်လာပြီးလေဆိပ်ကိုထိချုပ်လိုက်သလိုအနီးအနားဒေသတွေကိုလည်းရုတ်တရက်ထိုးစစ်ဆင်တိုက်ခိုက်ပါတယ်အစိုးရတပ်ဖွဲ့တွေကထိုးစစ်ကိုခုခံမှုမရှိသောနည်းပါတယ်လို့လည်းလက်နက်ကိုင်ဖွဲ့တွေနဲ့တက်ကြွလှုပ်ရှားသူတွေကပြောဆိုထားကြပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွင်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့Robert Bus 2ဖြစ်ပါတယ် View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ line to meter 16 kHz 5453ည line to meter 25 kHz 7183ည line to meter 32 kHz 9335နဲ့ line to meter 190 kHz 7505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice